Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA American တမ်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဩဂုတ်လ22ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမ်မူဝီပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုမခွာညွန့်နဲ့အတူချင်ညာပေးပါပါတူရကီနိုင်ငံမှာစနေနေ့ကမင်္ဂလာဆောင်မှာအသေးခံဖုံးဖောက်ခွဲသူဟာကလေးငယ်တဦးလို့တူရကီသမ္မတကပြောကြားလိုက်ပါတယ်ဒီကနေ့တနင်္လာနေ့မှာအိန္ဒိယနိုင်ငံချိုင်းဝန်ကြီးဟာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပြီးသမ္မတဦးထင်ကျော်နဲ့ရောဒေါ်ဆန်းစုကြည်နဲ့မှာတွေ့ဆုံမှာဖြစ်ပါတယ်စင်ကာပူဝန်ကြီးချုပ်ဟာတနင်္လာနေ့ကျင်းပတဲ့စင်ကာပူအမျိုးသားနဲ့လူမှုစုဝေးပွဲမှာမင်ကွန်းပြောတော်မူဝေတော်တဲ့အတွက်ဆေးကုသမှုခံယူခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပေါ့ဆမ်မူလေး
โอเคကောင်းပါခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
အဓိကအသေးစားမြင်တာလည်းရလက်နှစ်ခုကတော့ကျွန်တော်တို့ဒီကွန်လွန်ဒရာဒီဆောက်ဖို့အတွက်အဲ့ဒါဟိုပါဘာဖြစ်နေကြီးလေးလာတိုင်း
ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစင်မှာလိုက်ပါသွားတဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်ထင်ဖြစ်ပါတယ်တရုတ်မြန်မာနိုင်ငံဆက်ဆံရေးမှာအပြည့်ဝဝေါ်ဆောင်နဲ့ဆောင်ရွက်မှုတွေကိုတရုတ်နိုင်ငံဘက်ကပြသခဲ့တဲ့အကြောင်းတင်ပြထားတဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားရပါမယ်ဒါအပြင်မြမရေးရဆွေးနွေးကမြမပီကပေးစာကဏသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွှားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ခွာညိုတို့ကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
။တူရကီနိုင်ငံအရှိတောင်ပိုင်းကတ်စ်လူမျိုးအများစုနေထိုင်ရာဂါဇီယန်တက်မြို့ကမင်္ဂလာဆောင်တစ်ခုမှာစနေနေ့ကအသေးခံဘုံးဖောက်ခွဲသူဟာကလေးငယ်တူဖြစ်ပြီးဘုံးတံကြောင့်50တယောက်ထဲမှနေသေဆုံးခဲ့ရတယ်လို့လူ20လောက်ထဏ်ရရပြီးအများစုကအခြေအနေစိုးရိမ်ရတယ်လို့တူရကီသမ္မတရီဆက်တက်ရဲ့အာရဝမ်ကပြောကြားလိုက်ပါတယ်။ကနဦးရရှိတဲ့ထောက်ထားတွေအရအသေးခံဘုံးခွဲသူကအသက်12နှစ်ကနေ14နှစ်ကြားရှိတယ်လို့သမ္မတကတနင်္လာနေ့မှာပြောပါတယ်။ဒါအပြင်စီးရက်နေဆန်းသားမှရှိတဲ့ဂါဇီယန်တက်မြို့ကလေးကအခုလိုတိုက်ခိုက်မှုကို IS အစွန်းရောက်တွေကလုပ်ခဲ့ပုံရတယ်လို့လည်းပြောပါတယ်။အစောပိုင်းမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ Mr. Erdogan က ISIS စစ်သွေးကြွတွေနဲ့မတရားအသင်းဖြစ်တဲ့ Quds အလုတ္တမပါတီ PKK ကစစ်သွေးကြွတွေကြားကွဲပြားမှုမရှိဘူးလို့ပြောကြားလိုက်ပြီးပြီးခဲ့တဲ့လမအောင်မြင်တဲ့အာဏာသိမ်းမှုကို American ချစ်ဆက် Islam တရားဟောဆရာ Fethullah Gulen ရဲ့နောက်လိုက်တွေကလှုပ်ဆောင်တာလို့ဖော်ပြထားပါတယ် American သမ္မတ AMU ကတော့ Guardian Tab ကမင်္ဂလာဆောင်ပွဲကိုပြစ်မှတ်ထားပြီးလူမဆန်တဲ့လုပ်ရတဲ့တရားပေါ်ကြောင့်ဆိုတာတိုက်ခိုက်တဲ့သူတွေဆိုပြီးအပြစ်တန်ရှုံချလိုက်ပါတယ်တနင်္လာနေ့သမ္မတအင်ဗျူကြေညာချက်ထဲမှာအချမ်းဖက်ချင်းမုံရေးကိုတူရကီအစိုးရနဲ့တူလက်တွဲလှုပ်ဆောင်မဲ့အမေရိကန်ရဲ့တန်တိတန်ခိုင်မာကြောင်းပြတာဖို့ဒုသမ္မတဂျိုးဘိုင်ဒန်ဟာဗိုလ်တဖူးနေမှာတူရကီနိုင်ငံအန်ကာရာမြို့ကိုတွားရောက်မှာဖြစ်ကြောင်းဖော်ပြထားပါတယ်
ဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်ရဲ့နောက်မှာအတော်ကြီးပြတ်ကျန်ခဲ့တဲ့ Republican Party သမ္မတလောင်ဒေါ်နယ်ထရန့်ဟာလူနည်းစုမဲဆန္ဒရှင်တွေဖြစ်ကြတဲ့အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့ Hispanic တွေရဲ့ထောက်ခံမှုရဖို့နီလန်းသစ်နဲ့စီယုံနေပါတယ်အင်တာမြေလုပ်ငန်းပိုင်ရှင်ထရမ်ကပါတီရဲ့တမိုင်းချောင်းကိုကောက်နှုတ်ပြီးပထမဆုံး Republican သဗ္ဗရဖြစ်ခဲ့တဲ့ Abraham Lincoln က1800ပြည့်နှစ်တွေရဲ့အလဲပိုင်းကာလတွေအတွင်းကျွန်းတွေကိုလွတ်လပ်ခွင့်ပေးခဲ့တဲ့အကြောင်းကိုပြောခဲ့ပြီးကျွန်တော်တို့ပါတီကို African American မဲဆန္ဒရှင်တွေရဲ့နေအဖြစ်နောက်တစ်ကြိမ်ဖြစ်တည်လာဖို့လိုလားပါတယ်လို့ပြောခဲ့ပါတယ်။အစောပိုင်း New York က Hispanic အဖွဲ့တစ်ဖွဲ့ကိုမဲဆွယ်စည်းရုံးတာမှာလည်း American နိုင်ငံမှာနေထိုင်ခွင့်အထောက်အထားမရှိဘဲနေသူပေါင်း17သန်းအတွက်လူဒန်းစီနေနိုင်ရေးကိုသူလွတ်လာတဲ့အကြောင်းထရမ်ကပြောခဲ့လို့အဲ့ဒီပွဲကိုတက်ခဲ့သူတွေကပြောပါတယ်ထရမ့်ဟာမက္ဆီကိုကအရမပြုကျင့်သူတွေနဲ့ရာဇဝတ်ကောင်တွေကိုပဲအမေရိကန်ကိုပို့တယ်လို့စွပ်စွဲခဲ့တာပါနောက်ပြီးဒီ Republican သမ္မတလောင်းအမည်စင်းတင်သွင်းဖို့စီယုံရမှာလဲအမေရိကန်နဲ့မက္ဆီကိုနိုင်ငံတို့ကြားမှာတိုင်းဆောင်မယ်အမေရိကန်မှာတရားမဝင်နေသူတွေကိုပြည်နှံတန်းပေးမယ်ဆိုတဲ့စကားတွေကိုမပြတ်ပြောကြားလာခဲ့တာဖြစ်ပါတယ်
ဒီကနေ့တင်းနယ်လာနေမှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးဆက်ရှမာဆဝတ်ရာချာနေပြည်တော်ကိုလာရောက်ပြီးသမ္မတဦးထင်ကျော်နဲ့ကနိုင်ငံခြားရေးဝန်ကြီးလက်ဖြင့်နိုင်ငံတော်၏အတိုင်ပင်ခံလက်ဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒါဟာမြို့သားဒီမိုကရေစီပါတီအာဏာရချိန်ကစပြီးအိန္ဒိယအိန္ဒိယနိုင်ငံရဲ့အဆင့်မြင့်ခေါင်းဆောင်တဦးပထမဆုံးလာရောက်တာဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းမှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးဟာနှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးမှာဖြစ်တယ်လို့မကြာခင်အိန္ဒိယမှာကျင်းပဖို့ပြင်ဆင်နေတဲ့ BIMSTEC ကဘင်္ဂလားပင်လယ်ဒေတာရင်းဤပညာနဲ့စီးပွားရေးဆိုင်ရာဖူးပေါင်းဆောင်ရေးအဖွဲ့ဝင်များညီလာခံနဲ့ BRICS လို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကတို့ပါပါဝင်တဲ့ညီလာခံတွေနဲ့ပတ်သက်ပြီးလဲဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ ဒါအပြင်ဒေသအတွင်းနှစ်ဖက်အကျိုးစီးပွားတွေနဲ့ပတ်သက်ပြီးအမြင့်ချင်းဖလှယ်ကြဖို့လည်းရှိပါတယ်။အိန္ဒိယနိုင်ငံရဲ့ဝန်ကြီးရဲ့တရားခေးဆင်ကလည်းမြန်မာနိုင်ငံတွင်အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းတွေမှာအိန္ဒိယကလက်တွဲဆောင်ရွက်ဖို့အတွက်ချမှတ်ထားတဲ့တန်ဋိဌာန်ခိုင်မာကြောင်းပြတာဖို့ဖြစ်ကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။အိန္ဒိယနိုင်ငံရဲ့ဝန်ကြီးဟာနိုင်ငံရဲ့အတွင်းဝင် SJ Jayshankar နဲ့နိုင်ငံချင်းဝန်ကြီးဌာနအကြီးအကဲအရာရှိကြီးတွေနဲ့အတူလာရောက်မှာဖြစ်ပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံကြားစိုက်ပျိုးရေး IT နည်းပညာလူသားအရင်းမြစ်ဖွံ့ဖြိုးရေးအခြေခံအဆောက်အအုံဖွံ့ဖြိုးရေးနဲ့ယဉ်ကျေးမှုဆိုင်ရာအစီအစဉ်တွေမှာပူးတွဲဆောင်ရွက်နေတာဖြစ်ပါတယ်
။အပြစ်ရလက်မှတ်ထိုးမထားသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအစိုးရနဲ့နိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရစဲရေးသဘောတူလက်မှတ်ရေးထိုးနိုင်ဖို့ဒီလကုန်မှာကျင်းပမဲ့27ရာစုပင်လုံတိုင်းရင်းသားညီလာခံမှာပါဝင်နိုင်ဖို့အတွက်နီလန်ရီအဖြစ်အချက်၈ချက်ကိုအစိုးရစီမှာကန့်လန့်ခဲ့ပါတယ်။လူထုကိုထုတ်ပြန်မထားတဲ့ဒီကန့်လန့်ချက်နဲ့ပတ်သက်လို့အစိုးရရဲ့27ရာစုပင်လုံအကျိုးညှိနှိုင်းရေးကော်မတီနဲ့ DPN တို့ဟာရန်ကုန်မြို့ကအမျိုးသားပြန်လည်ရင်ကြားစီရင်နဲ့ငြိမ်းချမ်းရေးစင်တာမှာဆွေးနွေးညှိနှိုင်းကြတယ်လို့ငင်းချာရေးစင်တာကိုကိုကာပြီးဆင်ဟွာသတင်းမှာတနင်္ဂနွေနေ့ကဖော်ပြထားပါတယ်။ပြည်တော်စုငင်းချာရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဦးတင်မျိုးဝင်းကဆွေးနွေးမှုတွေဟာငင်းချာရေးလုပ်ငန်းစဉ်ချောချောမွေ့မွေ့ဖြစ်ပေါ်လာစေရေးအတွက်ကျေနပ်အားရစရာကောင်းတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲ DPN အဖွဲ့ရဲ့ဒုတိယကောင်ဆောင်ဗိုလ်ချုပ်ကွမ်မော်ကလည်းဆွေးနွေးမှုတွေဟာအပြုသဘောဆောင်ချောင်းပြောခဲ့ပြီးအကောင်းဆုံးဖြစ်အောင်ဆောင်ရွက်ကြဖို့နဲ့ပင်လုံညီလာခံကိုတက်ရောက်နိုင်ရေးဘုံသဘောတူညီချက်တွေရှာဖွေဖို့ကိုလည်းမြစ်တာရက်ခံခဲ့ပါတယ်။သတင်းရင်းမြစ်တွေရဲ့အဆိုအရပြည်တော်စုငင်းချမ်းရေးဆွေးနွေးမှုကော်မတီ UPDJC တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီတို့ဟာနိုင်ငံရေးမူဘောင်တွေချမှတ်နိုင်ဖို့တနင်္ဂနွေနေ့မှာလည်းငင်းချမ်းရေးစင်တာမှာဆက်လက်ဆွေးနွေးကြမယ်လို့စင်ဟွာသတင်းမှာဖော်ပြထားပါတယ်။အဆိုအရကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ JPDJC ရဲ့ဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေဟာလာမယ့်27ရာစုပင်လုံတိုင်းရင်းသားညီလာခံကိုအောင်အောင်မြင်မြင်ကျင်းပနိုင်ရေးအတွက်အပြန်အလှန်ယုံကြည်မှုရှိကြဖို့ညီညွတ်ကြဖို့ကိုတောင်းဆိုနေကြတာဖြစ်ပါတယ
်။ VOA မြန်မာနိုင်ငံမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်စင်ကာပူဝန်ကြီးချုပ်လီဆန်လုံးဟာတနင်္ဂနွေနေ့ကကျင်းပတဲ့စင်ကာပူအမျိုးသားနေလူမှုစုဝေးပွဲမှာမိန့်ခွန်းပြောနေတော့မူးဝေသွားတဲ့အတွက်စိတ်ကူတမှုခံယူခဲ့ရပါတယ်။ဒါပေမဲ့တနင်္ဂနွေလောက်ကြာမှာတော့ဆင်းမြင့်မော်ပြန်လာပြီးနှုတ်မိန့်ခွန်းဆက်ပြီးပြောနိုင်ခဲ့ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟာအချိန်အတော်ကြာရက်နေရကနေပူပြင်းတဲ့ရာသီဥတုတန်းကြောင့်ရေတက်ခန့်ချောက်မှုကိုခံစားခဲ့ရတာဖြစ်ပြီးသူ့နှလုံးခုန်လုံးဟာအခုပုံမှန်ဖြစ်သွားပြီဖြစ်တယ်လို့လေးဖြတ်တဲ့ဝေဒနာလည်းမခံစားရဘူးလို့ဝန်ကြီးချုပ်ရုံးကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဝန်ကြီးချုပ်လေးဟာ2004ခုနှစ်ဩဂုတ်လသူ့ဝန်ကြီးချုပ်တာဝန်ဆယူခဲ့ခြင်းကစပြီးစင်ကာပူအမျိုးသားနဲ့လူမှုစုဝေးပွဲမှာနှစ်ဆင်မိန့်ခွန်းပြောကြားခဲ့တာပါ။ဒါဟာလူရေ၅သန်းခွဲရှိတဲ့ချမ်းသာကျွဲဝတဲ့စင်ကာပူကျွမ်းနိုင်ငံလေးအတွက်ဘာအစီအစဉ်တွေဆက်ပြီးလှုပ်ဆောင်နေလဲဆိုတာကိုနိုင်ငံခေါင်းဆောင်တွေချပြနိုင်ခွင့်ရတဲ့အခွင့်အလမ်းတစ်ရပ်ဖြစ်ရှုမြင်ကြပါတယ်။သူ့မိန့်ခွန်းကိုနားထောင်နေတဲ့ပရိသတ်ကြီးကိုဝန်ကြီးချုပ်ကကျေးဇူးတင်စကားပြောကြားခဲ့ပြီးမကြခင်မှာပဲသူဟာကျမ်းမာရေးအတွက်ဆေးစစ်ခံမှာဖြစ်ကြောင်းပြည်သူကိုပြောကြားခဲ့တာပါ။မစ္စတလီယာမနစ်ကပဲစီးကျိတ်ကင်ဆာရောဂါဖြစ်ပွားနေကြောင်းတွေ့ရှိခဲ့တာမို့စီးကျိတ်ကိုခွဲထုတ်ခဲ့ရပါတယ်။လက်ရှိအာဏာရပြည်သူ့လှုပ်ရှားမှုပါတီ PAP ဟာ1959ခုနှစ်ကစပြီးအာဏာကိုရယူခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာအထွေထွေရွေးကောက်ပွဲပြီးချိန်ကစပြီးသူ့နေရာမှာဆက်ခံဖို့အတွက်အရွေးကောက်ခံလှတ်တော်ကိုယ်စားလှယ်တွေတဲကတယောက်ကိုရွေးချယ်နေကြောင်းမစ္စတလီကပြောကြားခဲ့ပေမယ့်အခုဒီတော့ဘယ်သူဘယ်ဝါဆိုတာကိုထုတ်မပြောသေးပါဘူး
။ဒေသစံတော်ချိန်တနင်္ဂနွေညမှာကျင်းပမဲ့ရီယိုအိုလံပစ်ပိတ်ပွဲအခမ်းအနားမှာတိုင်းပြည်ကိုစားပြုအလံကိုင်ချီတက်ပေးဖို့အမေရိကန်အိုလံပစ်အသင်းဝင်တွေကဂျွန်ဘာချန်ပီယံဆီမွန်ဘိုင်းစ်ကိုရွေးချယ်လိုက်ကြပါတယ်။ရီယိုအိုလံပစ်ပြိုင်ပွဲမှာဂျွန်ဘာနဲ့ရွှေတိုက်စိတ်၄ခုခြေတိုက်စိတ်တစ်ခုရခဲ့တဲ့ဘိုင်းစ်ကိုထူးခြားစွာလေးစားသမှုပြုတဲ့အနေနဲ့ရွေးချယ်ခြင်းဖြစ်တယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့အိုလံပစ်နောက်ဆုံးပြိုင်ပွဲတွေမှာအမျိုးသားဘတ်စကတ်ဘောဘောလုဘွဲအပါအဝင်ရွှေတိုက်စိတ်12ခုအတွက်ရှင်ပြိုင်ခဲ့ကြတာပါ။တနင်္ဂနွေနေ့ကအားကစားပြိုင်ပွဲတွေအားလုံးပြီးဆုံးသွားတဲ့အချိန်မှာအမေရိကန်ကရွှေတိုက်စိတ်46ခုငွေတိုက်စိတ်38ခုခြေတိုက်စိတ်38ခုစုစုပေါင်းစုတိုက်စိတ်122ခုနဲ့ပထမရပါတယ်။ဒါဟာ1984ခုနှစ်ကအမေရိကန်နိုင်ငံ Los Angeles မြို့မှာကျင်းပခဲ့တဲ့နွေရာသီအိုလံပစ်ပွဲမှာပြိုင်ပွဲရဲ့နောက်မှာအမေရိကန်အသင်းအနေနဲ့စုတိုက်စိတ်အများဆုံးပြန်ရတာဖြစ်ပါတယ်။2016 Rio Olympic ပြိုင်ပွဲမှာတော့ဗြိတိန်အသင်းကရွှေတိုက်စိတ်20 ခွန်ငွေတစိမ့်23ကျေးဆက်ခွန်နဲ့စုစုပေါင်းစုတစိမ့်68ခုနဲ့ဒုတိယတရုတ်အသင်းကရွှေ26ခုငွေ16ခုကျေး26ခုစုစုပေါင်းစုတစိမ့်80နဲ့တတိယအဆင့်ရပါတယ်အဲ့ဒီနောက်မှာတော့ရုရှားအသင်းကစုစုပေါင်းစုတစိမ့်56ခုနဲ့အဆင့်4ဂျာမနီအသင်းကစုစုပေါင်းစုတစိမ့်42နဲ့အဆင့်5အသီးသီးရခဲ့ပါတယ်
အမေရိကန်အနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်အလဲပိုင်းမှာကြီးမားတဲ့တော်မီလောင်ကျွမ်းတွေပြီးလေကပါပြင်းပြင်းထန်ထန်တိုက်နေတာမို့ဒေတာရင်းကနာမည်ကျော်ဟတ်ရဲတပ်ကြီးကိုပိတ်ထားလိုက်ရပါတယ်။ဩဂုတ်လ23ရက်နေ့ကလေးကစတင်ပြီးတော့ဆန်လူးစ်အော့ဖစ်ပုံပါလောင်ကျွမ်းနေတဲ့မိကအဆောက်အဦပေါင်း48ခုကိုပျက်စီးစေခဲ့တယ်လို့ area hector 8000ကျော်ကိုလောင်ကျွမ်းစေခဲ့တာပါ။ဒီဒေတာနဲ့နှစ်မိုင်လောက်ပဲဝေးတဲ့နေရာကခီးတဲ့အများပြားလာတဲ့ William Wyndham Hospital နဲ့နာမည်ကျော်ရဲတပ်ကြီးမှာအမှုပညာလက်ရအတော်များများကိုစုဆောင်းပြသထားတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မခွန်ညိုတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတို့နဲ့ဆက်ပါအောင်မယ်။ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်တွင်နိုင်ငံဆက်ဆံရေးအလေးထားကြောင်းပြသတဲ့အနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ရန်ငွေတန်တထောင်ထောက်ပံ့မှုအပါအဝင်မြန်မာညီငယ်ရေးအောင်မြင်မှုအတွက်အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်ရေးတရုတ်အစိုးရဘက်ကကတိပြုခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကမနေ့ကပြောကြားခဲ့ပါတယ်။ဒီခီးစဉ်ဟာအိန္ဒိချင်းအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံပေါ်အစိုးမြင်နေတဲ့မြန်မာပြည်သူတွေရဲ့သဘောထားကိုလည်းတစုံတရာအတိုင်းအတာအထိရော့ပါစေတဲ့ခြေလှမ်းဖြစ်မယ်လို့လည်းသုံးသပ်ချက်တွေရှိနေပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်စုံကိုတင်ဆက်ပါလိမ့်မယ်ခင်ဗျ။
မနေ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့၅ရက်ကြာတရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်ကနေရခဲ့တဲ့အကျိုးရလဒ်တွေနဲ့ပတ်သက်လို့အတူလိုက်ပါသွားတဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်ထင်ကမြန်မာရုပ်သံသတင်းဌာနကိုအခုလိုပြောကြားခဲ့ပါတယ
်။သိသမြင်သာတဲ့ရလဒ်နှစ်ခုကတော့ကျွန်တော်တို့ဒီကွန်လွန်ဒရာတိဆောက်ဖို့အတွက်ဖြစ်နိုင်ရေးလေလာတိုင်းတာတဲ့သဘောတူညီချက်တရားကိုကျွန်တော်လက်မှတ်ရထုတ်ရင်ဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံရဲ့တို့တဲ့အောင်မြင်မှုတွေနိုင်ငံနိုင်ငံရဲ့ဆက်ဆံရေးကိုအလေးထားကြောင်းပြတဲ့အနေနဲ့ကျွန်တော်တရုတ်ပြည်သမားနိုင်ငံမြန်မာနိုင်ငံကိုပေါ့နော်ထောက်ပံ့ငွေယွမ်း1ဘီလီယံတန်းတထောင်ပေါ့နော်ဒါ grant ပေးရဖို့အတွက်သဘောတူညီဖြစ်ပါတယ်။နောက်တစ်ခုကတော့အရေးကြီးတဲ့ကိစ္စကတော့ကျွန်တော်တို့မြန်မာနိုင်ငံမှာငင်းချမ်းရေးညီလာခံကြီးတရားပေါ့နော်21ရာစုနှစ်ပြည့်လို့ညီလာခံမကြမီကျင်းပမှာဖြစ်ပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့လည်းဒါအယူအောင်မြင်ရေးအတွက်တရုတ်ဘက်ကနေကူညီပံ့ပိုးပေးဖို့ညီနိုင်ဆွေးနွေးတဲ့အခါမှာတရုတ်ဘက်ကလည်းအပြုသဘောကူညီပံ့ပိုးဆောင်ပေးဖို့အတွက်သူကနေပြီးတော့ခရီးပြေးပြောကြားခဲ့ပါတယ
်ဒါ့အပြင်ဒေါက်ဆန်စုကြည်ရဲ့တရုတ်ခီးစဉ်မတိုင်ခင်ရပ်ပိုင်းလိုမှဖွဲ့စည်းခဲ့ပြီးနိုဝင်ဘာလ17ရက်နေ့မှာအစည်းအဝေးခန်းစာထုတ်ပြန်မှုရှိတဲ့မြန်မာအစိုးရရဲ့အေယာဝတီမြစ်စုံမြစ်ညာမြင့်ဝှန်းရေအားလျှက်စစ်စီမံကိန်းများလေလာစီစစ်သုံးသက်ရေးကော်မရှင်ကိုလည်းတရုတ်အစိုးရဘက်ကလက်ခံကြောင်းအတူလိုက်ပါသွားတဲ့လျှက်စစ်ဝန်ကြီးဌာနအတွင်းဝင်ဦးထိန်လွင်ကပြောပါရယ
်ခီးစဉ်နဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီလျှက်စစ်နဲ့စွန့်ရင်ကဏ္ဍနဲ့ပတ်သက်ပြီးတော့ထုတ်သဖြင့်တော့ကျွန်တော်ဒီမြစ်ဆုံစီမံကိန်းလည်းဆွေးနွေးကြပါရယ်မြစ်ဆုံစီမံကိန်းကတော့ကျွန်တော်တို့အခုဖွဲ့စည်းထားတဲ့စနေနေ့ကဖွဲ့စည်းထားတဲ့ကော်မရှင်ကိုသူတို့အနေနဲ့လည်းလက်ခံပါတယ်လက်ခံတဲ့အတွက်ဒီကော်မရှင်ရဲ့အဆုံးဖြတ်ခုလည်းသူတို့လေ့တာမှဖြစ်ပါတယ
်အမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ကျခံတည်ဆောက်မဲ့မြစ်စုံဆယ်စီမံကိန်းကို9နှစ်ကြာရပ်ဆိုင်းထားတာနဲ့ပတ်သက်လို့ NLD အစိုးရဘက်ကမျက်မျှတတကင်တွယ်ဖြည့်ရှင်းပေးဖို့တရုတ်ကလူလာကြောင်းတရုတ်ဝန်ကြီးချုပ်လီခတ်ချန်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာပြောကြားခဲ့တာပါဖြည့်ရှင်းဖို့နီလန်အမျိုးမျိုးရှိတဲ့အထက်မြစ်စုံဆယ်စီမံကိန်းကိုပြန်ဆမဲ့နီလန်ကတော့ဖြစ်နိုင်ခြေအလွန်နေပါကြောင်းတရုတ်မြန်မာဆက်ဆံရေးလေ့လာနေသူတမ္ပတီပအင်စတီကျူရှင်ညွှန်ကြားရေးမှူးဒေါက်တာခေဆောင်ဝင်းကသုံးသပ်ပါတယ
်ကျွန်တော်ပြောမှာကျွန်တော်လက်ရှိမြစ်ဆုံဒီကနေဆက်ပြီးတော့ခင်ဗျားတို့ခင်ရင်းနေတယ်တချို့ပြောမှုတွေတွေကလည်းသူရဲရှိနေတဲ့ဆောက်နေဆောက်မယ်တဲ့အခုတော့ကျွန်တော်ဖြစ်သေးဘူးပေါ့လေအဲ့တော့ပြောနေတာပါလဲဆိုတာကျွန်တော်တချို့နေရာမှာတက်လို့ရှိရင်ဒီမိပညာရှင်တွေနော်ပညာရှင်တွေအချက်အလက်ယူရတော့မယ်ကျွန်တော်လည်းကမြစ်ဆုံကမဖြစ်နိုင်ဘူးဆိုလို့ရှိရင်အခုကြည့်ပါဦးမြန်မာပြည်မှာမနှက်ရှိပြီရေကြီးနေတယ်နော်ဘယ်သူတွေဘယ်တော့ပြရကြလဲနော်ဟာရေကြီးပါမှသမရတို့ဘာလို့ရှင်းပြီးတော့ဟိုပါလေးပြီးဒီပါလေးပြင်းနေမဖြစ်ဘူးလေဟုတ်မလားဟောရေကားရာတွေကိုတရားစစ်တစ်ခုနဲ့မကြည့်နဲ့ဒီရေကြီးမှုချင်းချင်းကြီးပေါ့လေနော်မျိုးစလို့ရှင်လဲရေမျိုးကြီးကကောနေပြီရေမျိုးကြီးရေကြီးတစ်ခုပေါ့ဗျာမျိုးမျိုးတစ်ခုလုံးကိုကျွန်တော်နေကအမြန်ဆုံးပဲကျွန်တော်နေကစက်ပြုတ်ပြီးတော့ အကောင်းဆုံးလေးကိုရှင်းရမယ
်အခုလိုဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစင်မှာနိုင်ငံတော်ဧည့်သည်ဖြစ်ခန်းခန်းနာနာကြိုဆိုခဲ့တဲ့အပြင်နှစ်နိုင်ငံလုံးအကျိုးရှိဖို့အပြန်အလှန်သဘောတူညီချက်တွေရရှိခဲ့တယ်လို့ရွေးကောက်ပွဲမတိုင်ခင် NLD ဥက္ကဋ္ဌအနေနဲ့ဒေါက်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုလာဖို့ဖိတ်ခေါ်ခဲ့တဲ့တရုတ်အစိုးရရဲ့ဆောင်ရွက်ချက်တွေကြောင့်အရင်စစ်အစိုးရကောင်းဆောင်တွေနဲ့ပဲအနီးကပ်ဆက်ဆံခဲ့တဲ့တရုတ်အပေါ်မြန်မာပြည်သူတွေရဲ့အစိုးမြင်မှုဟာတစုံတရာအတိုင်းအတာထိရော့ပါစေခဲ့တယ်လို့မြင်ကြောင်းဒေါက်တာခင်ဆောင်ဝင်းကပြောပါတယ
်။စီဝိုင်းနဲ့လုံခြုံရေးကဏ္ဍလေးမကောက်ဘူး။ဒီ image perception သိစမှာလဲကျော်ဖြစ်တယ်ကတော့ဒီတော်ဆောင်စုကြည်ကြီးကဟိုခြေလမ်းပတ်မှခြေလမ်းတစ်ထောင်လို့ကျွန်တော်သိစာကိုလက်ခံပါတယ်။ဒါပေမဲ့တစ်ခါခြေလမ်းဆိုပြီးဒီအတိုင်းနဲ့ပေါ့လေဆက်လို့ကြိုင်တယ်အများကြီးလို့ပါသေးတယ်။ဒီမှာဆုံးပေါ့သူကတော်တော်လေးကိုသူကသင်ရဆက်ပြီးလုပ်နေတယ်ကျွန်တော်လည်းသွားနေရတယ်ပဲပေါ့ဒါပေမဲ့ဒီစားကဘယ်လိုလဲတော့မဖြစ်ဘူးပေါ့လေနော်ဒီမှာကျွန်တော်တို့ရှင်ကဲပညာတတ်အတိုင်းဝိုင်းလိုပဲအတိုင်းဝိုင်းလိုပဲဆိုတော့ပြောမေးရပဲထားပါအောင်ဆိုတော့မှကျွန်တော်နောင်လေးကိုရောက်တယ်ဆိုတော့ကျော်လေးကိုသူကတော့ဆက်ကိုမြင်နေကြလေးတယ်
ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိ9ရက်ကြာမြင့်တဲ့ချစ်ကြည်ခီးစဉ်တွင်ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံရဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့သမရရှီကျင်းပင်ဝင်ကြီးချုပ်လီခချန်းနဲ့တရုတ်အမျိုးသားပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌကျန်းတဲကျန်းတို့နဲ့တီးခြားစီတွေ့ဆုံပြီးနှစ်နိုင်ငံမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးအတွက်အရေးပါတဲ့သဘောထားတွေကိုချမှတ်နိုင်ခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ဖြစ်ပါတယ်အခုတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါမယ်။ကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်ငင်းငင်းချမ်းချမ်းနဲ့နေရပြန်နိုင်ကြဖို့အတွက် NLD အစိုးရဥဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံကနေ58ခုနှစ်ပင်လုံဂရိကဝတ်တွေအတိုင်းဆောင်ရွက်လာဖို့အတွက်မျှော်လင့်တယ်လို့ပရဟိတလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ် Samsung က VOE နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ဦး Samsung ဟာကချင်ပြည်နယ်အတွင်းမှာအသက်ခံရတဲ့စီရင်နာဝန်ထမ်းကျောင်းဆရာမ2ဦးရဲ့အမှုမှန်ဖော်ထုတ်ရေးဆောင်ရွက်နေသူလည်းဖြစ်ပါတယ်။ဒါကြောင့်ဒီအမှုရဲ့အခြေအနေကချင်ပြည်နယ်ကဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုစော်ဝင်းလှိုင်ကမေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
Yeah Samsung အခုလို view လာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆက် Samsung ကဒီကချင်းနှစ်ချင်းအတင်းတော်ရဲ့ဟိုထူထူအဖွဲ့ချုပ်ရဲ့ဟိုအတွင်းမှုချုပ်အနေနဲ့တာဝန်ထမ်းဆောင်နေတယ်လို့ကျွန်တော်ကြားပါတယ်ဆိုတော့ကျွန်တော်တို့သိရတာဒီ KPC ပေါ့နော်အတူကောက်ခေါ်ရင်တော့ KPC အနေနဲ့ဟိုလူမှုရေးလုပ်ငန်းတွေရလဲတခြားအများကြီးလုပ်နေတာတွေဆိုတော့ကျွန်တော်တို့ကြားသိထားရတာတွေရှိပါတယ်ဆိုတော့လောဆယ်နောက်ဆုံးဖြစ်နေတဲ့ကိစ္စကကျွန်တော်တို့မြန်မာနိုင်ငံထဲမှာလဲလူတိုင်းတော်တော်များများစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ဟာဒီစေစနာဝန်ထမ်းအကြောင်းဆရာမလေးနှစ်ဦးဟိုမတရားသဖြင့်ဒါဆော့ကားခံရပြီးတော့တပ်ဖြတ်ခံရတဲ့ကိစ္စပေါ့လေအဲ့ဒီကိစ္စကိုဆရာတို့ KVC အနေနဲ့လဲအမှုမှပေါ်ပေါ်ရေးအတွက်စူးစမ်းလှုပ်ဆောင်နေတယ်ဆိုတော့ကျွန်တော်တို့သိပါတယ်ဆိုတော့ဆရာကိုယ်တိုင်ကလည်းအဲ့ဒီမှာအမှုဆောင်တူအနေနဲ့တာဝန်ရှိသူတူအနေနဲ့ပေါ့နော်ဟောထိတ်ကနေပြီးတော့စူးစမ်းလှုပ်ဆောင်နေတာကျွန်တော်ကြားဆိုတော့အဲ့ဒီဆရာမလေးနှစ်ဦးဒီအမှုမှပေါ်ပေါ်ရေးကိစ္စမှာဆရာတို့အနေနဲ့နောက်ဆုံးအဆင့်ဘာကိုလှုပ်ထားဘာတွေများလှုပ်ဆောင်ထားပါသလဲ
ဟုတ်ကဲ့ဟိုတနစ်ကျော်ကြာလာတဲ့အချိန်ထိအစိုးရကလည်းပြောင်းသွားတဲ့အချိန်ထိဒီအဖြေနဲ့ပတ်သက်ပြီးမှဘာမှဟိုထူးထူးခြားခြားဟိုကျွန်တော်တို့မတွေ့ရဘူးမတွေ့ရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဂျွန်လပေါ့ဒီကိုယ့်ရဲ့နေမှာကျွန်တော်တို့ဒီအခုလက်ရှိအစိုးရဒီ LED အစိုးရကိုကျွန်တော်တို့စာရေးခဲ့ပါတယ်စာရေးတဲ့နေရာမှာအဓိကတော့အဲတမ်တော်ဟာဒီလူရဲ့ဒီတိုင်းသူပြည်သားများရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်တဲ့အဓိကကြတဲ့အဖွဲ့အစည်းဖြစ်တယ်။ဒါကြောင့်မို့ဒီလူရေ120ပဲရှိတဲ့ဒီကောင်းခါချင်းရွာမှာဖြစ်ပျက်ခဲ့တဲ့ဒီအပြစ်ဟာအယက်တာကပဲအဲဒီကျူးလွန်နေဖြစ်စေစစ်တပ်ကပဲကျူးလွန်နေဖြစ်စေအဓိကတာဝန်ရှိဆုံးကတော့ဒီ903ခမရ903စစ်ကြောင်းမူမှာတာဝန်ရှိတယ်ဆိုတော့ကိုအဓိကကျွန်တော်တို့ဒါဖော်ပြပြီးမှဓမ္မဒစီစာရေးတယ်နော်ကျွန်တော်တို့ဒီအတိုင်ဒီတမ္ဒတိုင်ပင်ခံတော်အောင်ဆန်းစုကြည်နဲ့အပါပေါ့ကာကွယ်ရေးဦးစီးချုပ်တို့ကာကွယ်ရေးဝန်ကြီးဌာနတို့ပြည်ထရေးဝန်ကြီးတို့သက်ဆိုင်ရာဌာနပေါင်းစုံကိုကျွန်တော်တို့စာရေးကြောင်းကြားခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့သူတို့ဘက်ကရောဒီဟိုစာရေးပို့တဲ့သူတွေဘက်ကရောအကြောင်းပြန်လာတာမျိုးရှိပါလ
ားအခုဒီနေ့ထိတော့ဘာမှအကြောင်းပြန်ခြင်းမရှိသေးပါဘူး
ဟုတ်ကဲ့ ဆိုတော့ဟိုတလော်လေးကလည်းကျွန်တော်တို့သတင်းတွေကြားလိုက်ပါတယ်ဒီအမှုကိုဒါတရားရုံးကနေဆစ်ဆေးတော့မယ်ဆစ်ဆေးဖို့စီစဉ်နေတယ်ဆိုပြီးတော့လည်းဟိုအတန်တွေထွက်လာတယ်ပေါ့နော
်
တကယ်ဆစ်ဆေးဖြစ်သလားဒါမှမဟုတ်ဆစ်ဆေးတဲ့နေရာမှာကဘလို့အခက်အခဲတွေများရှိနိုင်လဲအ
ဲဒီမေလ18နေ့ကအဲဒီကျွန်တော်တို့ဒီလာရှုမြို့ဒီဒုတိယပြည်နယ်ရေမှူးရုံးမှာဒါတွေ့ဆုံပွဲအဖြစ်ပဲအဲကျွန်တော်တို့လုပ်ခဲ့လို့ရပါတယ်အဲအဲ့နေရာမှာဒီစစ်ကြောမှုနဲ့တာဝန်ရှိတဲ့ဒီဟိုဒီစစ်သားအချို့ကိုအဲကျွန်တော်တို့ကမေးမြန်းလို့အကြောင်းပြောတဲ့အချိန်မှာဟိုမေးမြန်းခွင့်ဒါရိုက်တော့မရဘူးဟိုတစ်ဆက်မေးခွန်းနေမေးပြီးမှဟိုမေးမယ်ဆိုတော့ဒီအဖြေကိုရတဲ့အချိန်မှာကျွန်တော်တို့ရဲ့ဒီရှေ့နေပေါ့ကျွန်တော်တို့ကဒီရှမ်းပြည်နယ်ကချင်ရှေ့နေများကွန်ရက်ကိုအတုံးသူတို့ကိုကျွန်တော်တို့ကတာဝန်ပေးထားတော့ဒီလိုတစ်ဆက်မေးတဲ့မေးခွန်းမျိုးနဲ့သူတို့ကဒါကိုမလုပ်ချင်ဘူးမလုပ်ချင်တော့နောက်ဆုံးတော့အဲ့ဒီမေလ18နေ့မှာလာရှုမှာတွေ့ဆုံတဲ့ဒီစစ်စီမေးမမှုကတော့တွေ့ဆုံပွဲပဲဖြစ်သွားပါတယ်။ဒါကြောင့်မလို့ဘာမှကျွန်တော်တို့အဖြေမရှိခဲ့ပါဘူး
။ဆိုတော့ဒီတာဝန်ရှိတယ်လို့ယူဆထားကြတဲ့ယူဆခံထားတဲ့သူတွေကိုတရားရုံးထုတ်ပြီးစစ်ဆေးတဲ့ဘာညာဆိုတဲ့အဆင့်ကတော့မရောက်ဘ
ူး။ဒါမရောက်သေးဘူးခင်
ဗျ။မရောက်သေးဘ
ူး။မရောက်သေးဟုတ်ကဲ
့။အဲ့ဒီဟာလို့ဖြစ်ဖို့အတွက်ကဘာတွေအခက်အခဲတွေများရှိနေလ
ဲ။အဲကျွန်တော်တို့ဘက်ကတော့ဒီတရားဆွေးဖို့အတွက်ဒီတက်တေတွေလိုပါတယ်။တက်တေတွေကျွန်တော်တို့မပြနိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီဆီယမ်မနှူးကလည်းဒီတည်ဆုံသွားပြီဆိုတော့အဲကျွန်တော်တို့စီမှာအဲမီတူမီဘွားဖြစ်တယ်ဆိုတော့ကိုပြဖို့ကတော့တက်တည်ကျွန်တော်တို့စီမှာမရှိပါဘူး။ဒါကြောင့်မို့အခုကျွန်တော်တို့ကဒီအခင်းဖြစ်တဲ့နေ့ကဒီရဲတွေယူသွားတဲ့ဒီတက်တည်ခံပစ္စည်းတွေကိုလည်းကျွန်တော်တို့ပြန်ပြီးမှဒါကိုစစ်ဆေးဖို့အဲကျွန်တော်လုပ်ပါဦးမယ်။ဒါတွေလည်းကျွန်တော်တို့ဒီအင်မတန်မှပဲဒီအကျုံးဝင်ပါတယ်။နောက်ပြီးမှအဲဒီမနေ့အစောကြီးမှာဒီပို့လိုက်တဲ့စစ်သားတွေနဲ့ဒီကားဆရာတွေကိုလည်းကျွန်တော်တို့မေးမြန်းဖို့လိုပါတယ်။နောက်ပြီးအထူးသဖြင့်ကတော့ဒီစစ်ကြောမှုကိုကျွန်တော်တို့ direct မေးနိုင်ဖို့ကတော့အဓိကဖြစ်ပါတယ်။အဲ့ဒါဖြစ်ပြီးမှပဲကျွန်တော်တို့ကတရားရုံးကိုတရားစွဲဖို့တော့အမှပြန်ပြီးမှအဲ့ဒီချိန်မှမှဆုံးဖြတ်မှဖြစ်ပါတယ
်။ဟုတ်ကဲ့။ဒါဆိုရင်တော့အခုတိုင်းကတော့ဟိုတန်တရားရှိခံထားတဲ့လူတွေရှိတယ်။တရားစွဲလို့ဖြစ်နိုင်တဲ့အနေအထားမရှိသေးဘူးလို့ပြောလို့ရမလား
ဟုတ်တယ
်ဟုတ်တယ်ဟိုဒါလည်းဟိုဘယ်လိုပြောမလဲအပြင်မှာရောပြောကြသလားဒါပေမဲ့အပြင်မှာရောအလွတ်ကောအလွတ်တဘောပြောတဲ့လူတွေရှိတာ
အပြင်မှာတော့အများကြီးတော့ပြောကြပါတယ်အထူးသဖြင့်အဲ့ဒီရွာမှာရှိတဲ့ရွာသားတွေကိုတိုင်ကလည်းအဲ့ဒီမှာဖြစ်ဖြစ်တဲ့နေ့မှာညမှာပေါ့အဲစစ်သားကလွဲပြီးမှတခြားဘူးမှမရှိဘူးပေါ့နောက်မနေ့ပိုင်းမှာသူတို့ချင်းချောက်ခံရတာတွေပြောပါတယ်ဒီသူတို့ကလည်းအမျိုးမျိုးဒီချင်းချောက်ထားတဲ့ဆိုတော့ဟောအဖြစ်မှန်ကိုသူတို့မပြောရကြပါဘူး။ဒါပေမဲ့အပြင်မှာတော့သူတို့အဖြစ်မှန်တွေပြောပါတယ်။ဒါပေမဲ့တရားဝင်စစ်ဆေးမင်းများတဲ့အချိန်မှာသူတို့ကအဖြစ်မှန်ကိုပြောဖို့အင်တာမပဲဝင်လေးနေကြပါတယ်။ဒါကြောင့်မလို့ဟိုအပြင်ရဲ့အပြင်မှာရှိတဲ့အများလူအများရဲ့ဒီပြည်သူလူထုရဲ့ဟိုစိတ်ထဲမှာတော့ဒီဘသူမျိုးဟာပြုတ်တယ်ဆိုတော့တော့အားလုံးကတိနေကြတယ်ဒါပေမဲ့တက်တေကတော့ဟိုဟိုပြလို့မရဘ
ူးတရားဝင်ထွက်လာပြီးမပြောရဲဘူးဖြစ်နေတ
ယ်ဒါကြောင့်ကျွန်တော်တို့ကဒီအစိုးရအနေနဲ့ဒီဥပဒေတရားမျှတပို့ဥပဒေမှာတို့ရက်တည်တယ်ဆိုရင်တော့ကျွန်တော်ထင်တာတော့အပြေမှန်ထွက်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေတာဖြစ်ပါတယ
်ဟုတ်ကဲ့ဒီဆီယမ်မာလေးစေတနာဝန်ထမ်းဆီယမ်မာလေးနှစ်ဦးကိစ္စကတော့ဒါအများကလည်းစိတ်ဝင်စားတဲ့ကိစ္စကချင်ပြည်နယ်ကြီးတစ်ခုလုံးနဲ့ဟိုကချင်လူလူကြားထဲမှာဖြစ်နေတဲ့ပြဿနာတွေအများကြီးတွေကတစ်ခုပေါ့နော်ဆိုကြပါစို့ဆိုတော့ကချင်ပြည်နယ်အကြောင်းပြောရဲဆိုလို့ရှိရင်လည်းကချင်ပြည်နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းတိုက်ပွဲတွေအကြောင်းနောက်ဆက်တွဲဖြစ်လာတဲ့ဒုက္ခသည်တွေအကြောင်းကလည်းကျွန်တော်တို့ကမပြောလို့မပါလို့မဖြစ်ဘူးလို့ဖြစ်နေတယ်ဆိုတော့အဲ့ဒီတော့ဒီဒုက္ခသည်တွေအခြေအနေကရောအခုဘယ်လိုရှိသလဲဟိုတစ်ဖက်မှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့ကနေပြီးတော့ဒီဟို NLD လက်ရှိ NLD အစိုးရပေါ့နော်သူကနေပြီးတော့ဒီ21ရာစုပင်လုံညီလာခံပေါ်ပေါ်ရေးဖြစ်မြောက်ရေးဆိုပြီးတော့စ조사နေတာတစ်ဖက်မှာရှိသလိုပဲအဲ့လိုစ조사ဆွေးနွေးနေကြတဲ့အချိန်မှာပဲရှမ်းပြည်မှာရောကချင်ပြည်မှာရောတိုက်ပွဲတွေဆက်ဖြစ်နေတယ်လူတွေထွက်ပြေးနေကြအောင်ရှိတယ်ဟိုဒုက္ခသည်တွေကအရင်ရှိနေတဲ့ဒုက္ခသည်တွေလည်းအများကြီးရှိတယ်နောက်တော့ထပ်ပြေးရတဲ့လူတွေလည်းရှိတယ်ဒါဒုက္ခတွေရဲ့အနေအထားလက်ရှိအနေအထားကိုကျွန်တော်ပြောပါစို့ဘလို့အနေအထားရှိမလဲ
။ဟုတ်ကဲ့ဒီလွန်ခဲ့တဲ့ဂျွန်6ရက်နေ့မှာ9နှစ်ပြည့်ကျွန်တော်တို့အခမ်းအနားလုပ်ပါတယ်။လုပ်တဲ့အချိန်မှာကျွန်တော်တို့ဒီဒုက္ခတွေအပါအဝင်1000ကျော်တက်ရောက်ပါတယ်။အဲ့ဒီအခမ်းအနားမှာဒီ ဒုက္ခတဲ့ IDP များရဲ့အတန်ကိုလည်းရှင်တွင်းဖြစ်အတန်ကိုလည်းကျွန်တော်ကြားရပါတယ်အဲအဓိကတော့ဒီကျွန်တော်တို့ဒုက္ခတွေရဲ့အလုံးကမိမိရဲ့နေရထာနေကိုပြန်ချင်တယ်ဒါမဲ့ပြဿနာကတော့အဲ့ဒီဆုံးခွာခဲ့တဲ့ဒီယွာတွေမှာစစ်တပ်ကရခင်ကတဲ့ပုံများပြီးမှချထားတယ်ဆိုတော့ပြန်ဖို့ကခက်နေတယ်နောက်တစ်ချောင်းတစ်ခုကတော့ဒီအဲဒီ international ဒီထောက်ပံ့မှုတွေကလည်းယော့လာတယ်ယော့လာတော့အထူးသဖြင့်တော့ဒီကျွန်တော်တို့ဒီ IDP တွေကဒီတရုတ်ပြည်နဲ့ဆက်ဘက်မှာပုံများတယ်နောက်ကျွန်တော်တို့ဒီ government control တွေရမှာဆိုရင်အတင်းတော် compound ထဲမှာနေကြတယ်နေကြတယ်ဆိုတော့အခုအထူးသဖြင့်ဒီ international WFP ရဲ့အထောက်ပံ့ကအဲ့ဒီ non government control တွေရမှာဟာဝေးဒီပေါ့ဒီအထောက်ပံ့ပေးဖို့အစိုးရကဒီအကန့်တချုပ်ချယ်မှုတွေလုပ်တာတော့ကျွန်တော် IDP တို့အများကြီးစိုးရိမ်ပါတယ်အဲ့ဒီနေရာတွေမှာအထောက်ပံ့မရောက်ခဲ့ရင်ဟိုဒုက္ခပုံပြီးမှရောက်ပါလိမ့်မယ်ပြီးရင်ဒီကမ္ဘာဒီအကူအညီများအဖွဲ့ရဲ့အဖွဲ့အစည်းများရဲ့အကူအညီမှုမှာလည်းအဲကျွန်တော်ထင်တယ်တော်တော်ကိုဟိုဒီတိုင်းသွားမယ်ဆိုရင်စိုးရိမ်စရာတော့ရှိပါတယ်တခါတလေကျွန်တော်တို့ဒီ government control area မှာတော့ဒီအထောက်ပံ့ပစ္စည်းတွေယူသွားတဲ့အချိန်မှာဒီ gate တွေမှာဟန်တာမှုတွေကျွန်တော်တို့ခံရတယ်ဟိုအစင်းစင်းပြန်ပြီးမှစာတွေပါနေနဲ့ဒီပြန်ပြီးမှအပေါ်ဒီအထက်ဌာနဆိုင်ရာတွေကိုပြန်ရှောင်းမှပဲပြန်ပြီးမှခွင့်ပြုတာတွေလည်းရှိတယ်ဒါမျိုးဟန်တာတွေလည်းအများကြီးရှိပါတယ်
ကျွန်တော်လည်းရောက်ခဲ့ပူပါတယ်ကချင်ပြည်နယ်တွေကဒီဒုက္ခသည်စခန်းတွေမှာကြားရလို့ပါတော့တွားခဲ့ပူတယ်ဆိုတော့သူတို့တွေကလည်းဟိုကလေးတွေကအစားဟိုပညာရေးကိစ္စတွေကအဆုံးသူတို့အများကြီးအခက်အခဲတွေရှိတယ်လေဆိုတော့ဒီလူတွေရဲ့ဆန္ဒထဲမှာတော့သူတို့ရွာကိုပြောင်းရင်ကြတယ်ပြောတယ်သူကိုယ့်နေရာကိုပြောင်းရင်တာပေါ့နော်လူအားတော့ထုံးစားမယ်ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့ကြားရတာအဲ့ဒီသူတို့ခြေရွာတွေမှာစစ်တပ်တွေရှိနေတဲ့တပြိုင်တည်းမှာပဲတချို့မိုင်းတွေရှိနေတယ်ပြောတယ်သူတို့မပြောင်းရဲကြဘူးပြောတယ်ဘာလို့ဆိုအဲ့လိုမိုင်းတွေနေမိမှာဆိုလို့ပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေရောရေရှည်စီမံကိန်းနဲ့ပတ်သက်လို့ရောဟောဆိုကြပါစို့20ရာစုပင်လုံးကြီးလာကန်ကြီးကျင်းပပြီးတော့အောင်မြင်စွာပြီးစီးသွားပြီးငင်းချမ်းရေးရတယ်ပဲဆိုကြပါစို့ကျွန်တော်ထင်တာကတော့အနေဒီအစိုးရကတော့အရင်အစိုးရတဲ့ဆိုင်တော့ဒီငင်းချမ်းရေးကိုပို့ပြီးတော့ဖြည်းဖြည်းစီစီလုပ်မယ်။သူအနေနဲ့ဦးစားပေးအဆင့်ထားမယ်လို့လည်းသူပြောထားတာရှိတော့အနည်းနဲ့အမြန်တော့တစ်ခုတစ်စုံတရာတော့ရလတ်တော့ထွက်လာမယ်လို့မျှော်လင့်ရတာပဲပေါ့နော်။ဆိုတော့ဖြစ်လာခဲ့လို့ရှိရင်ဒီလူတွေပြန်ကြတော့မယ်ဆိုပါဆိုတိမ့်နဲ့ချီတဲ့လူတွေကိုယ့်အရာကိုပြန်ကြဖို့ကိစ္စဟာဘလို့အခက်အခဲတွေများရှိနိုင်တယ်။ဘာတွေများကြိုတင်ပြင်ဆင်ဖို့လိုအပ်မလဲ
။ကျွန်တော်တို့အခုအဲ့ဒါတွေကိုကျွန်တော်တို့ဒီ local NGO တွေပြင်ဆင်နေပါတယ်။ဒီ resettlement program အတွက်ဘယ်လိုအရင်ပထမအဆုံးဘာတွေဦးစားပေးလုပ်ရမယ်ဘာတွေကိုအရင်ဘယ်လိုလုပ်ရမယ်ဆိုတာကိုကျွန်တော်ဒီ local NGO များစုပေါင်းပြီးမှ workshop တွေခဏခဏလုပ်ပြီးမှဒါပြင်ဆင်နေပါတယ်ဒါကိုကျွန်တော်ဒီတခြားဒီ INGO တွေနဲ့လည်းကျွန်တော်ဆက်လက်ပြီးမှဆွေးနွေးဖို့လည်းရှိပါတယ်ဒါပေမဲ့ကျွန်တော်အားလုံးရဲ့မျှော်လင့်ချက်မှာတော့ဒီ27ရာစုပင်လုံးကြီးလာခန်းကြီးဟာ1940ခုကိုအခြေခံတဲ့ဒီကတိတွေနဲ့တွားမယ်ဆိုရင်တော့ငင်းချမ်းစွာနဲ့ကျွန်တော်ပြန်မိမိရဲ့ဌာဒီဒီရွာတွေကိုဟိုပျော်ရွှင်စွာနဲ့အဲပြန်ရမယ်လို့ကျွန်တော်တို့အဲ27ရာစုပြည်တော်ကြီးလာခံကိုလည်းဒီ40ခုရဲ့ဂတိကိုအတိုင်းပေါ့နော်တွားဖို့တော့အဲကျွန်တော်အားလုံးဒါကိုပဲယုံကြည်နေကြပါတယ
်ဟုတ်ကဲ့တခြားတိုင်းသားတွေနဲ့စကားပြောကြည့်တဲ့ခါမှာလည်းကျွန်တော်တို့အဲ့လိုပဲကြားရပါတယ်27ရာစုပြည်တော်ကြီးလာခံတော့ဟုတ်တယ်ဒါပေမဲ့48ခုနှစ်တုန်းကရခဲ့တဲ့သဘောတူညီချက်ပေါ့ခြေခံတယ်ဆိုရင်တော့ကောင်းတယ
်
ဒါမှမဟုတ်27ရာစုပင်လုံးညီလာခံလို့လှုပ်ပြီးတော့40ခုကိုဖြောက်ဖြတ်မယ်ဆိုရင်တော့တိုင်းသားတွေဘက်ကတော့ကျေနပ်မှာမဟုတ်ဘူးဆိုပြီးတော့တခြားတိုင်းသားကောင်းဆောင်တွေကလည်းပြောကြတာရှိတယ်ဆိုတော့ဆရာတို့ကချင်းလူထုဘက်ကလည်းဒီလိုပဲညွှန်လင်းချက
်ရှိတယ်
လူရဲ့သဘောထားရှိတယ်ပေါ့
ဟုတ်ပါတယ်
ဟုတ်ကဲ့ဆက်ဆံဆံခုလိုတက်ဆောင်ပေးရကျေးဇူးများကျေးဇူးပါတယ်ဟုတ်ကဲ့
ဒါတော့ကိုဇော်ဝင်းလိုင်စီစဉ်နေဆက်တဲ့မြန်မာကြီးဆွေးနွေးကံကိုနားဆင်ကြကြတာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတော့ VOA မြန်မာပိုင်းကနေတနင်္လာနေ့နံနက်ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရသစ်ဟာလက်စစ်စွမ်းအားပြည်မီရေးမူဝါဒသစ်တရားချမှတ်ပြီးအဲ့ဒီမူဝါဒကိုတိုင်းသားပြည်သူတွေနဲ့ရက်ပဲအဖွဲ့စည်းတွေနားလည်လက်ခံလာအောင်ဆောင်ရွက်ရပါလိမ့်
မယ်။တရင်သာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။ပြည်ရင်းတရင်သုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်။အဲ့ဒါအပြင်ကမ္ဘာတလွှတ်ထူးခြားဆန်းပြတရင်များအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။တော်ရရှိမြခင်ဗျာအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်။နားဆင်နိုင်ကြပါပြီခင်ဗျာ
VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုအစီအမင်းနားဆင်အားပေးပါရဲဆိုတဲ့သောရရှင်ရဲ့အီးမေးလ်ကနေရေးလာတဲ့စာတွေ Facebook အမှတ်ချက်တွေရေးလာတာတွေကိုပြောပြပေးသွားချင်ပါတယ်။မွန်ပြည်နယ်တထုံမြို့နယ်ကြာဝန်းကျေးရွာကြာဝန်းစည်တန်းကတော်ရရှိမခင်မာအေးကကိုကျော်ကျော်သိန်းကိုလိမ့်မှုပြီးရေးလာတာပ
ါ။ကျမက VOA ကိုအားပြီးနားဆင်လာခဲ့တာ10ဆုနှစ်3ခုကျော်သွားပါပြီ။မြန်မာနိုင်ငံသတင်းအမှောင်ချခံခဲ့ရတဲ့အချိန်ကလေးက VOA ကိုပဲအားထားလာခဲ့ရတာပါ။မြမအတန်ဆိုရောင်လို့တော့မဖွင့်မိပါဘူး။ကျမကိုအတိမိတ်ဆွေတချို့ကဆိုရင် BBC VOA လို့တောင်ခေါ်ကြတာပါ။အမေများနေတုန်းက VOA ကကျမတောင်းလိုက်တဲ့အမေအိမ်တခြင်းလေးလွှင့်ပေးလို့လည်းအရန်ကိုပြောခဲ့ရပါတယ်။အခုလဲ2019ပြက်ကရင်ကိုအခုခဲကတောင်းဆိုချင်ပါတယ်ကြိုတင်ပြီးတော့တောင်းလာပါရှင့်အချိန်နီးမှမရတော့မှစိုးလို့ပါပြက်ကရင်ရရင်လဲအိမ်ရှိမှချိတ်ပြီးတော့လာသမျှလူတွေကိုကြွားအောင်ပါပို့ပေးပါလို့လဲမြစ်တာရက်ခတ်ပါတယ်စောင့်နေပါမယ်နော်လိပ်စာထည့်ပေးလိုက်ပါမယ်ရှင
်ဟုတ်ကဲ့ပါမခင်မအေးရေ VOA ကိုစာရေးသားတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျမတို့နှစ်ကုန်လုံးကပို့ပေးခဲ့တဲ့ပြက်ကရင်ကိုလက်ခံရရှိတယ်ဆိုလို့လဲအထူးဝမ်းမြောက်မိပါတယ်ရှင်2009ပြက်ကရင်အတွက်တော့ကျမတို့လောလောဆယ်ဘာမှဒီဘက်ကနေမလုပ်သေးပါဘူးပြက်ကရင်နေလဲရောက်မလာသေးပါဘူးเนาะဒါပေမဲ့လဲမက္ကမာတင်းရဲ့လိပ်စာလေးကိုမှတ်ထားပေးပါမယ် VOA အစီအစဉ်ကိုဆက်ပြီးတော့အစီအမင်းနားဆင်အားပေးပါလို့လည်းပြောချင်ပါတယ်ရှင်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်เนาะအခုတော့သောရရှင်နေကို Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းနဲ့မှာထိပ်ပိုင်းရောက်နေတဲ့တခြင်းတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ်ရှင်ဒီဘက်တော့အရင်တစ်ပတ်နံပါတ်5နေရာကနေပြီးတော့အခုနံပါတ်1နေရာကိုရောက်လာခဲ့တဲ့သချင်းလေးနဲ့ဖြောပြပေးချင်ပါတယ် Cold Water ဆိုတဲ့သချင်းကိုတော့ Major Lazer ဆိုတဲ့ American Electronic Guitar အဖွဲ့ကနာမည်ကျော်ကနေဒါအဆိုတော် Justin Bieber နဲ့ Damon ကအဆိုတော် Moog တို့ပါဝင်ပြီးတော့တည်ဆူထားတဲ့သချင်းဖြစ်ပါတယ်ဒီသချင်းကို Major Lazer အဖွဲ့တွေကအဖွဲ့ဝင်တယောက်ဖြစ်တဲ့ Diplo American တေးရေးတေးဆို Barry Blanco ပရိရှာအဆိုတော့ Ed Sheeran ပြီးတော့ဒီသချင်းထဲမှာပါဝင်ပြီးတော့တည်ဆောက်ထားတဲ့ Damon က Moog နဲ့ကနေဒါအဆိုတော့ Justin Bieber သူတို့အပြင်နောက်ထပ်3ယောက်ပါဝင်ပြီးတော့ရေးဆက်ထားတာဖြစ်ပါတယ်ဒီသချင်းကို2016ဇူလိုင်လ21ရက်နေ့မှာစပြီးတော့ဖြန့်ချိလိုက်ပြီးတော့နိုင်ငံတော်တော်များများမှာနံပါတ်1နေရာနဲ့နိုင်ငံတကာမှာအောင်မြင်မှုတွေရတဲ့သချင်းလည်းဖြစ်ပါတယ် American ပြည်အောင်စုမှာတော့ဒီသချင်းကနံပါတ်အမြင့်ဆုံးဖြစ်နေဒီတစ်ပတ်မှာနံပါတ်1နေရာကိုရောက်ခဲ့ပြီးတော့ Billboard Hot 100တေးဆင်းမှာ Justin Bieber ရဲ့သချင်းတွေထဲမှာနံပါတ်1ချိတ်တဲ့တတိယမြောက်သချင်းဖြစ်ပါတယ် Major Lazer နဲ့ Moog တို့ရဲ့ထိပ်ဆုံးနံပါတ်10ရဲ့ကိုဝင်တဲ့ဒုတိယသချင်းလည်းဖြစ်ပါတယ်American ပြည်အောင်စုမှာဆိုရင်သူတို့နံပါတ်အမြင့်ဆုံးရောက်တဲ့သချင်းဖြစ်ပါတယ်ရှင်။ဒီသချင်းက British နိုင်ငံ UK Singles Chart ဒေတာဘုတ်ထဲတပြားစီမှာနံပါတ်1ရပြီးတော့ရောင်းအားတသန်းကျော်ပါတယ်။ပြည်သက်တွေနဲ့စိတ်နေသေးတဲ့ Major Lazer အဖွဲ့ Justin Bieber Moog တို့နဲ့တွဲဖက်တည်ဆူထားတဲ့ Cold Water ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်။ Everybody gets high sometimes you know What else can we do when we're feeling low?So take a deep breath and let it go You shouldn't be drowning on your own And if you feel you're sinking I will jump right
come right over into cold, cold water for you. And although time may take us into different places, I will still be patient with you. And I hope you know.
ဆင်ခဲ့ရတာတော့ Billboard Hot 100ဖြစ်ဆုံးတင်းနံပါတ်100စီနီမာနံပါတ်2ချိန်နေတဲ့သတင်းဖြစ်ပါတယ်။ Major Lazer အဖွဲ့က Justin Bieber Move to နဲ့တွဲဖက်ပြီးတည်ဆူထားတဲ့ Cold Water ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါရှင်။သရရှင်တွေရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးပြောပြပေးသွားခြင်းပါတယ်။ Amarapura မှာခစ်တွေပြောင်းနေပြီးစနစ်တွေမပြောင်းသေးပါဘူးဆိုပြီးတော့ရင်ဖွင့်လာတဲ့သရရှင်မျိုးမောင်ကတော့
Amarapura ခစ်တွေပြောင်းနေပြီးစနစ်တွေမပြောင်းသေးဘူးလား။ဒီနေ့မနေ့ Amarapura မြို့တွေကလက်ဖက်ရည်ဆိုင်မှာလက်ဖက်ရည်ဝင်တော့တယ်လူတယောက်လဝိပွဲလက်မှတ်တစ်စောင်း 9,000 ကျက်နဲ့လူငယ်ပိုင်းတစ်ယောက်ကိုရောင်းနေတယ်။လူငယ်တွေကကျွန်တော်တို့မဝယ်ခြင်းဘူးလက်ဖက်ရည်ဘူးယူသွားပါလားတဲ့။တဦးကိုတစ်စောင်းလုံးနဲ့ယူပါလို့လက်မှတ်ရောင်းတဲ့လူကြီးကပြောတယ်။လူငယ်လေးတွေညင်းနေပေမဲ့ယူထားလိုက်ရတယ်လေ။စိတ်ထဲမှာဘဝင်မကြတာနဲ့လူငယ်လေးမြောက်ကိုမေးလိုက်ပြီးတယ်။ညီလေးတို့လဝိပွဲလက်မှတ်ကိုကိုမကြည့်ခြင်းပဲဘာလို့ဝယ်တာလဲလို့မေးလိုက်တယ်။ကျွန်တော်တို့ကတစ်လုံးနှလုံးသုံးလုံးရောင်းတာလုပ်ငန်းလေးအဆင်မပြေမဖြစ်အောင်ဝယ်လိုက်ရတာတဲ့ဗျာ။အဲ့ဒါဘသူတွေကရောင်းခိုင်းတာလဲလို့မေးတော့သူတို့မပြောရဲဘူးလေအခုနလာရောက်တဲ့လူကဘယ်ကလဲလို့မေးလိုက်တော့သူကဂုတ်စီးတဲ့ဖះဖះလူလူချင်းဂုတ်စီးတဲ့ဟာတွေပေါ်နေပြီလားလို့တွေးလိုက်မိတယ်အကြောက်တရားတွေမပြောက်သေးတဲ့အမရပူရာမြို့ပါလားနော်လောင်ကစားလုပ်ငန်းတွေကိုဖျောက်ဖျက်ပေးပါလားအမရပူရာမြို့တာဝန်ရှိသူတွေအကြောက်တရားတွေကိုဖျောက်ဖျက်ပေးပါလားအစိုးရတည်းရဲ့
အစိုးရတဲ့ပြောင်းလဲပြီးတော့တက်လာပေမဲ့လူလူကြားထဲမှာအကြောက်တရားဖုံးလွှမ်းနေပါသေးတယ်။ဒီကိစ္စကိုပြောင်းပြစ်အောင်လုပ်ပေးဖို့ကအကြီးအကဲတွေမှာတာဝန်ရှိပါတယ်ဆိုပြီးတော့အမရဘူရာကကိုမျိုးမောင်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။မြစ်သားမျိုးသားဆိုပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်ကတော့သူတို့မြစ်သားရဲစခန်းကအာဏာနဲ့ဥပဒေလုတ်ပိုင်ခွင့်ကိုတလွဲတုံးနေပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ်
။ကျွန်တော်တို့မြစ်သားမျိုး၌မြစ်သားရဲစခန်းမှုမှဥဆောင်၍အာဏာနဲ့ဥပဒေလုတ်ပိုင်ခွင့်ကိုအသုံးပြုပြီးကားဆိုင်ကယ်တို့အားနေ့စဉ်ရုံးပင်းရက်မှလွဲ၍နှစ်နှစ်ခန့်ဖမ်းဆီးလျက်ရှိပါれဖမ်းဆီးခံရသောစိုက်ကဲကားများမှာဒဏ်ငွေတစ်စည်းလျှင်ငွေ 2,000-3,000 ပေးဆောင်ရပါれတနေ့ကိုအစီး 90 မှ 100 အထိဖမ်းဆီးနေပါれမြစ်သားမျိုးရွာသူရွာသားများနှင့်ဖြတ်သွားဖြတ်လာခီးတဲ့ပြည်သူများနေ့စဉ်ဖမ်းဆီးခံရပါれဖမ်းဆီးရသည့်စိုက်ကဲကားများအားတရားရုံးသို့အပ်၍အရေးယူသည်မှာ5စီးလောက်သာရှိပါれဖမ်းဆီးရရှိသည့်စိုက်ကဲနှင့်ငွေများအားနိုင်ငံတော်သို့အနှံခြင်းမရှိဘဲ၎င်းတို့၏ကိုကြိုးမိသားစုအတွက်ပူးပေါင်းအသုံးပြုစည်းဝါးရှာနေပါတယ်ကျွန်တော်တို့ပြည်သူတွေမှာသွေးချွေးနဲ့ရိုးသားစွာစူးစမ်းရှာရသည့်ငွေများအား၎င်းတို့အားပေးနေရပြီးမလောက်ပါကပြည်စည်းရောင်းချပေါင်နှံပေးနေရပါတယ်ကျွန်တော်တို့မှားလို့အဖမ်းခံရ၍ဒဏ်ငွေရိုက်တီကိုလက်ခံပါတယ်ဒါပေမဲ့အခုလိုနှိမ့်နဲ့ချီပြီးဖမ်းဆီးပြီးငွေတောင်းတာပြည်သူကယုံကြည်စွာပေးအပ်ထားတဲ့အာနာနဲ့ဥပဒေလုတ်ပိုင်ခွင့်တွေကိုကိုကြိုးစည်းပွားအတွက်စည်းပွားရှာနေခြင်းအားလက်သင့်မခံနိုင်တာကြောင့်တာဝန်ရှိနိုင်ငံတော်အကြီးအကဲများအနေနဲ့ဒီကိစ္စကိုအလေးထား၍ပြန်လည်စစ်ဆေးပြီးအမှန်တရားကိုဖော်ထုတ်ပေးစီလိုပါတယ်မြစ်သားမျိုးနေကျွန်တော်တို့ရွာသူရွာသားများနဲ့အနီးပါဝန်းကျင်ရွာတွေကခီးသွွားပြည်သူတွေစိုက်ကဲကားဖမ်းဆီးခံရပြီးဒဏ်ငွေပေးဆောင်နေရသည်မှာနှိမ့်နဲ့ချီခံစားနေရပါ၍အမြန်ဆုံးကူညီဆောင်ရွက်ပေးဖို့မြစ်တရရခံပါလေ
ဟုတ်ကဲ့ပါဒီလိုမျိုးရဲစခန်းကဖမ်းဆီးရဆိုတဲ့နေရာမှာတော့ సైకిల్ တွေကားတွေကိုတိုင်းကလည်းသူတို့ထုတ်ပြန်ထားတဲ့အစီကဲဥပဒေတွေနဲ့မကိုက်နေတာများရှိနေသလားကျွန်မစဉ်းစားမိပါတယ်ဒါပေမဲ့အဲ့ဒီလိုမျိုးအရေးယူပြီးဖမ်းဆီးရနေရာမှာလည်းဒီရဲတပ်ဖွဲ့ဘက်ကတရားဥပဒေနဲ့အညီလှုံ့ဆော်ဖို့လိုပါရဲ့နော်တရားဥပဒေဖောက်ဖျက်လို့ సైకిల్ ကားမောင်းသူတွေကိုဖမ်းဆီးရဆိုရင်တော့ဖမ်းဆီးလို့ရတဲ့ငွေကိုလည်းဒီတရားဥပဒေနဲ့အညီစီရင်သွင်းပြီးတော့နိုင်ငံတော်သက်ဆိုင်ရာလှုပ်ထုံးလုံနည်းတွေနဲ့အညီဒီတန်ချင်းငွေကိုစီရင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။ရဲတပ်ဖွဲ့အနေနဲ့ဒီလိုမျိုးတရားဥပဒေနဲ့မညီလို့ဆိုပြီးဖမ်းဆီးပြီးရရှိတဲ့ငွေတွေကိုကိုကြိုးစည်းပွားအတွက်တော့သုံးလို့မရပါဘူး။အကယ်၍သုံးနေခဲ့တယ်ဆိုရင်တက်တဲ့အထောက်အထားနဲ့တိုင်ကြရင်တော့နိုင်ငံတော်အကြီးအကဲတွေကသူတို့ထက်ပိုပြီးတော့မြင့်တဲ့အကြီးအကဲတွေတာဝန်ရှိသူတွေကစုံစမ်းပြီးတော့ဖော်ထုတ်စစ်ဆေးရမှာဖြစ်ပါတယ်ရှင်။ကဲတော့ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်။ တည်တောက်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုဆက်ပြီးတော့ဒေတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါတယ်ရှင်။ပြီးခဲ့တဲ့၈ရက်နေတုန်းကဒေတောင်းစာလေးတစ်စောင်နောက်ကျပြီးတော့ရောက်လာပါတယ်။အကြောင်းမလို့အခုမှထုတ်လွှင့်ပေးလိုက်ရတာပါ။၈ရက်၈လ88နနက်၈နာရီမှာမွေးခဲ့တဲ့တူရောနိုင်မန်ရဲ့28နှစ်မြောက်ဝင်းနေအတွက်ဒေတောင်းကျင်းပါတယ်ဆိုတော့မလေးရှားရောက်နိုင်မန်နားဆင်ဖို့အတွက်မြစ်တာတီလက်ဆောင်တပုတ်ပါပါတယ်။ဆိုင်းတီဆိုင်ရဲ့နေသည့်တခြင်းထုတ်လွှင့်ပေးပါတဲ့။နောက်ဒေတောင်းလာတဲ့သောရရှင်ကတော့ဇော်တန်းသေးဖြစ်ပါတယ်။သူကရခိုင်စစ်ဘေးအသင့်ပြည်သူတွေနဲ့အမေအတွက်ပါဆိုပြီးတောင်းဆိုလာတာဖြစ်ပါတယ်။ရသေးတော်မျိုးနဲ့မယူကန်ကငင်းချောင်းရွာကမလေးရှားရောက်အခြေကတောင်းဆိုပါတယ်တဲ့။အမေအတွက်တောင်းဆိုတာပါ။သူကကျွန်တော်ရဲ့တောင်းဆိုချက်ကိုမတင်ဆက်ပေးနိုင်ဘူးဆိုရင်၈နာရီတည်းမှာကျွန်တော်ရဲ့တောင်းဆိုချက်ကိုတင်ဆက်ပေးပါတဲ့။ဘာကြောင့်လဲဆိုတော့အဖေနဲ့အမေကပုံမှန်နားဆင်လို့ပါတဲ့။ဟုတ်ကဲ့။သူ့ရဲ့အဖေနဲ့အမေပုံမှန်နားဆင်နေဆိုရင်တော့အခုကျွန်မဒီစီစဉ်ကို၉နာရီကနေ၁၀နာရီထုတ်လွှင့်တဲ့ဒီအစီအစဉ်မြန်မာပြည်ကပေးစာများကဏ္ဍရဲ့တေးတောင်းကဏ္ဍမှာဖတ်ပြပေးသွားတာကိုဒီတော့ရှင်ဇော်တန်းထေးအမေနဲ့အဖေကြားမယ်ထင်ပါတယ်နော်ရသေတာမျိုးနဲ့မယူကန်ကငင်းချောင်းကျေးရွာကဖြစ်ပါတယ်ဒီတော့ဒီတစ်ပတ်ကုနာရောင်တော်ရရှင်သူ့ရဲ့တူလေးအတွက်မွေးနေ့ဒီလက်ဆောင်တောင်းဆိုတဲ့အဆိုင်ထိဆိုင်တည်ဆူထားတဲ့နေသည့်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးချင်ပါတယ်ရှင်တေးတောင်းတဲ့တော်ရရှင်တွေရောတေးချစ် view တော်ရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
်ချီစီမယောင်ဤလေးတန်လို့
တိုင်းတည်ဆိုထားတဲ့နေသည့်ဆိုတဲ့တခြင်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတင်းနှင်းတွေနေညပိုင်းနဲ့တင်းနှင်းလာနေမတဲ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ညမောင်ရဲ့အိမ်မက်ဆိုးကတို့လာပြီ။လောင်ဟောင်းဆမတော်ဘို့အမ
ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့အင်္ဂါညတရက်လီလိုင်းအတွက်ကြီးညာချက်ကိုနားဆင်ကြပါအောင်ခင်ဗျာ။
ပါစီမြတ်မြာရန်ကုန်မြို့တော်ကနှစ်ပေါင်းများစွာပုံနေတဲ့အမိုက်တွေကိုမြို့တော်စီမံတရားရေးဌာနကရှင်းလင်းနေပြီးအမိုက်တွေစီးကမ်းမဲ့မပြတ်ကြဖို့လဲဇော်ဩနေပါတယ်။ရေရှည်အောင်မြင်မှုရဖို့အတွက်ပြည်သူနဲ့စီမံတို့ဘာတွေဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါသလဲ။ဒီကြောင့်ကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။ ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ်က1-239-382-555လေးကိုဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်ဒီကိုပေးပို့ထားစီလိုပါတယ်ဆွေးနွေးချက်အတန်းဖိုင်းဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့လည်းရပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါညတိုင်းလေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကရှမ်းပြည်နယ်မြစ်ချောင်းများဆိုင်ရာအဖွဲ့နဲ့ရှမ်း NGO 26ဖွဲ့လက်မှတ်ရေးထိုးပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားပေးပို့ခဲ့ပါတယ်။စာထဲမှာမြန်မာအစိုးရအနေနဲ့လျှက်စစ်စွမ်းအားရဖို့အတွက်ရေအားလျှက်စစ်စီမံကိန်းတွေကိုမဖြစ်မနေအကောင်အထည်ဖော်ရမယ်။အဲ့ဒီထဲမှာတန်လွင်မြစ်ပေါ်ရေကာတာတွေတည်ဆောက်ပြီးလျှက်စစ်ဓာတ်ထုတ်လုပ်မဲ့စီမံကိန်းတွေလည်းပါဝင်တယ်ဆိုပြီးလျှက်စစ်နဲ့စွမ်းရည်ဝန်ကြီးဌာနတာဝန်ရှိသူတွေထုတ်ဖော်ပြောဆိုခဲ့တာကိုစိုးရိမ်ပူပန်ပြီးရေးသားခဲ့တာလို့ဆိုပါတယ်။ဒါအစိုးရကအကောင်အထည်ဖော်မဲ့ရေအားလျှက်စစ်စီမံကိန်းတွေနဲ့ပတ်သက်လို့ဒေသခံနဲ့အရက်ဘက်အဖွဲ့အစည်းတွေရဲ့ကံကွက်ချက်တစ်ခုပါ။အလားတူအခုရက်ပိုင်းမှာကိုပဲကြောင်မီးသွေးကနေလျှက်စစ်တာအထုတ်ယူမဲ့စီမံကိန်းတွေကိုလည်းကံကွက်မှုတွေရှိနေပြန်ပါတယ်။လက်ရှိမြန်မာနိုင်ငံကမိသားစု10သန်းကျော်ထဲမှာလျှက်စစ်မီး3သွဲနိုင်တဲ့မိသားစုက3သန်းတော့မပြည့်သေးပါဘူး။အစိုးရအနေနဲ့တိုင်းပြည်ရဲ့လျှက်စစ်တာလိုအပ်ချက်ကိုအများကြီးဖြည့်ဆည်းပေးရပါဦးမယ်။မြန်မာနိုင်ငံလျှက်စစ်တာလိုအပ်ချက်ဖြည့်ဆည်းပေးရင်လည်းပတ်သက်ပြီး NLD အစိုးရအနေနဲ့ဘယ်လိုစိန်ခေါ်မှုတွေရင်ဆိုင်နေရသလဲ။ကျော်လွှားနိုင်မဲ့လမ်းကြောင်းရောရှိပါရဲ့လားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ကအစိုးရရဲ့ရက်တရသတင်းစာရှင်းလင်းပွဲတစ်ခုနေပြည်တော်မှာလုပ်ပါရယ်။အဲ့ဒီရှင်းလင်းပွဲအတွင်းလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးထိန်လွင်ကမြန်မာနိုင်ငံမှာလျှက်စစ်တအားလိုအပ်ချက်အများကြီးရှိနေတဲ့အကြောင်းတစ်နှစ်ထက်တစ်နှစ်လဲလိုအပ်ချက်ပုံမှုတိုးတက်လာနေပြီးလာမယ့်2020ခုနှစ်ရောက်ရင်လျှက်စစ်လိုအပ်ချက်မဂဝတ် 9,000 လောက်လိုလာမယ်ဖြစ်တဲ့အကြောင်းဒါရီဖြည့်ဆည်းပေးဖို့ကြောင်မီးသွေးသုံးလျှက်စစ်ဓာအပေးစက်ရုံတွေစောက်တော့တည်သူတွေကကန့်ကွက်ကြတဲ့အကြောင်းတဘာဝတန်းွေဓာအပေးစက်ရုံတွေစောက်မယ်ဆိုရင်လည်းတန်းွေကမရှိဈေးနှုန်းကလည်းကြီးမြင့်တဲ့အကြောင်းလျှက်စစ်ဓာအများများဆဆထွက်မဲ့ AOR မြစ်စုံဆဲစီမံကိန်းဆိုရင်လည်းတည်သူလူထုကစန့်ကျင်လို့ရဆိုင်ထားရကြောင်းဘလို့ပဲဖြစ်ဖြစ်လျှက်စစ်အတွက်ရေအားကနေထုတ်ယူဖို့မဖြစ်မနေလုပ်ကိုင်ရမှာဖြစ်ပြီးတကယ်လို့တန်လွေမြစ်ပေါ်မှာရေကာတာတွေစောက်ပြီးလျှက်စစ်ဓာတ်အားထုတ်ယူနိုင်ရင်မြန်မာနိုင်ငံလိုအပ်ချက်ပူလုံနိုင်ကြောင်းဒါကြောင့်အဲ့လိုရေအားလျှက်စစ်စီမံကိန်းမျိုးကိုပြည်သူလူထုကအားပေးစေလိုကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒီပြောဆိုမှုကိုအခြေခံပြီး Share NGO အဖွဲ့တွေရဲ့ဒေါက်ဆန်းစုကြည်စီအိတ်ဖွင့်ပေးစာပေါ်ပေါက်လာတာပါ။ Share NGO အဖွဲ့တွေရဲ့စာမှာဖော်ပြထားတာတွေကတော့တကယ်လို့တန်လွေမြစ်ပေါ်မှာရေအားလျှက်စစ်စက်ရုံတွေတည်ဆောက်ခွင့်ပေးလိုက်ရင်တက်မတော်ဟာအဲ့ဒီစီမံကိန်းနယ်မြေရေးစီကိုအင်အားတိုးမြင့်ချထားမှဖြစ်ပြီးပဋိပက္ခတွေလူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာနိုင်ကြောင်းနောက်လက်ရှိရထားတဲ့စီမံကိန်းတွေမှာဆိုရင်လေထွက်လာမဲ့လျှက်စစ်ဓာအားပမာဏအများအပြားတရုတ်ပြည်ဘက်ပို့ရမှာကြောင်းမြန်မာနိုင်ငံအတွက်လည်းတိတ်အကျိုးမရှိလို့စီမံကိန်းအလုံးရပ်ဆိုင်းစေလိုကြောင်းရေးသားထားတာဖြစ်ပါတယ
်။အလားတူဩဂုတ်လ16ရက်နေ့ကလည်းမွန်ပြည်နယ်ကြိုင်မြောမြို့နယ်ကကြိုင်မြောဆုတောင်းပြစ်စီတီထဲမှာဒေသခံပြည်သူတချို့ပြားတောင်ဒေသကြောင်မီသွေးကင်းစင်ရေးဆူတောင်ပွဲတရကျင်းပပြုလုပ်ခဲ့ပါတယ်။ဆူတောင်ပွဲနဲ့ဆန္ဒထုတ်ဖော်ပွဲမှာကြိုင်မြောမြို့နယ်က MCL ဘီလက်မြေစစ်ရုံအနေနဲ့ကြောင်မီသွေးသုံးလျှက်စစ်တပ်အဖွဲ့စစ်ရုံတည်ဆောက်ပြီးလုပ်ငန်းလုပ်ကင်နေတဲ့အပေါ်ကန့်ကွက်ခဲ့ကြသလိုစစ်ရုံလေပတ်နေတာကိုရပ်တန့်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။အဲ့ဒီတနေ့တည်းမှာပဲတနင်္သာရီတိုင်းဘိမ့်မြို့နယ်တုံးပြောကြီးရွာအုပ်စုကိုရောက်လာတဲ့ထိုင်းမီဒီယာအဖွဲ့ကိုကြောင်မီသွေးသုံးတပ်အဖွဲ့စစ်ရုံအလိုမရှိတဲ့အကြောင်းဒေသခံတွေကဆန္ဒပြခဲ့ကြပါသေးတယ်။ထိုင်းနိုင်ငံအနေနဲ့ဘိတ်ခရိုင်တနင်္သာရီမြို့ဝနဲ့နေရာတချို့မှာကြောင်မီသွေးသုံးဓာတ်ပေးစက်ဝင်တွေဆောက်ဖို့စီစဉ်နေတာဖြစ်ပြီးဒါကိုဒေသခံပြည်သူတွေလက်ခံမခံဘန်ကောက်ခြေစိုက်ဘန်ကောက်ပို့တီဘီအက်စ်အပါအဝင်ထိုင်းမီဒီယာတချို့ကသတင်းသမားတွေလာရောက်လေ့လာရမှာဘိတ်ဒေသခံတွေခုလိုဆန္ဒထုတ်ပေါ်ခဲ့တာဖြစ်ပါတယ်။အလားတူကြောင်မီသွေးသုံးဓာတ်ပေးစက်ဝင်ဆောက်ဖို့စီစဉ်တာကိုဆန္ဒပြတာတွေရေအားကနေလက်စစ်တာထုတ်ယူဖို့စီစဉ်တာကိုဆန္ဒပြတာတွေအရင်အစိုးရလက်ထက်ကလေးကဖြစ်ပွားခဲ့ပြီးအခု NLD အစိုးရလက်ထက်မှာလည်းဆက်ဖြစ်ပွားနေစေဖြစ်တာတွေ့မြင်နေရပါတယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်ဆက်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်တုန်းက AOR မြစ်စုံနဲ့မြစ်ညာမြစ်ဝမ်းဒေသမှာမဂဝတ် 2600 လောက်ထွက်မဲ့ရေအားလျှပ်စစ်စီမံကိန်းခုနှစ်ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့စာချုပ်ချုပ်ဆိုခဲ့ပါတယ်။မြန်မာနိုင်ငံအတွက်ဆိုဒါဟာအလွတ်အလွန်ကြီးမားတဲ့ပမာဏပါ။ဒါပေမဲ့စီမံကိန်းစတင်ပြီးတိတ်မကြခင်တမန်တော်ဦးသိန်းစိန်အစိုးရလက်ထက်ရောက်တဲ့အခါပြည်သူတွေကဝိုင်းဝန်းကန့်ကွက်ကြလို့သူ့အစိုးရလက်ထက်မှာတော့အကောင့်ထဲပေါ်မှာမဟုတ်ဘူးဆိုပြီးယာယီဆိုင်ငံ့ထားလိုက်ပါတယ်။အခုအဲ့ဒီအေယာဝရီမြစ်ဆုံနဲ့မြစ်ညာမြစ်ဝှမ်းဒေသကရေအားလျှပ်စစ်တအားထုတ်ယူမဲ့စီမံကိန်းပြဿနာဒေါံဆန်းစုကြည်လက်ထဲရောက်လာပြီးကင်တွယ်ဖြေရှင်းနေရပါပြီ။တိတ်မကြသေးခင်တုန်းကပဲနိုင်ငံတော်သမ္မတဟာအဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးဗတ်ဆုံတောင်းဆောင်ကနေလေ့လာအစီရင်ခံစာတင်ဖို့ကော်မရှင်တရက်ဖွဲ့စည်းပေးလိုက်ပါသေးတယ်။ပြောရရင်မြန်မာနိုင်ငံမှာလျှပ်စစ်တအားထုတ်ယူရေးကိစ္စအဖက်ဖက်မှာအကြက်အတဲကြုံနေရတာတွေ့မြင်နိုင်ပါတယ်။အရင်သမရအုပ်သိမ်းစိန်ဆိုရလက်ထက်ကလျှက်စစ်ဝင်ကြီးဌာနအတွက်မူဝါဒနဲ့နှစ်ရှည်စီမံကိန်းကြီးတွေချမှတ်ပေးသွားခဲ့ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံလျှက်စစ်စွန့်အားရရှိဖို့အတွက်အဓိကဦးစားပေးအနေနဲ့ရေအားလျှက်စစ်ဒုတိယကြောင်မီသွေးတတိယတဘာဝတန်းဝင်နဲ့ကြံနေအားလေအားစတာတွေကိုတော့ဦးစားပေးနောက်ဆုံးအစည်းဆိုပြီးသတ်မှတ်သွားခဲ့တာပါ။ဘယ်နှစ်ရောက်ရင်လျှက်စစ်တအားဘလောက်ထုတ်လုပ်မယ်ဆိုပြီးရင်ဖန်းချက်တွေချမှတ်သွားခဲ့ပေမဲ့အခုလိုအကျက်အတဲကြုံပုံမျိုးဆိုရင်ဒေါံဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာတိုင်းပြည်ရဲ့လျှက်စစ်စွမ်းအားလိုအပ်ချက်ပြည့်မီအောင်ဆောင်ရွက်ဖို့လွယ်ကူမှာမဟုတ်ပါဘူး
။ဒီအတွက်ဒေါံဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရသစ်ဟာလျှက်စစ်စွမ်းအားပြည့်မီရေးမူဝါဒသစ်တရားချမှတ်ပြီးအဲ့ဒီမူဝါဒကိုတိုင်းသားပြည်သူတွေနဲ့အရက်ပဲအဖွဲ့စည်းတွေနားလည်လက်ခံလာအောင်ဆောင်ရွက်ရပါလိမ့်မယ်။အကောင့်ထဲပေါ်မဲ့စီမံကိန်းတွေကိုလည်းပြည်သူလူထုသိရှိအောင်ပွင့်ပွင့်လင်းလင်းချပြပြီးဘာကြောင့်အဲ့လိုစီမံကိန်းကိုအကောင့်ထဲပေါ်ရတယ်တဘာဝဘေးရန်တွေထိခိုက်မှုအနည်းဆုံးဖြစ်အောင်ဘယ်လိုစီမံထားတယ်တိုင်းပြည်အတွက်အကျိုးများရှိအောင်ဘယ်လိုဆောင်ရွက်ထားတယ်စသဖြင့်ရှင်းလင်းစည်းရုံးရပါလိမ့်မယ်ဒါအပြင်မြန်မာလျှက်စစ်တအားထုတ်လုပ်မှုလုပ်ငန်းတွေမှာအိမ်နီးချင်းနိုင်ငံတွေလောက်မကဘဲနိုင်ငံတကာရင်းနှီးမြှုပ်နှံမှုဝင်ရောက်လာအောင်စူးစမ်းဆွဲဆောင်ဖို့လည်းလိုပါတယ်ဒါမှသာတိုင်းပြည်စည်းဝါးရေးနဲ့တိုင်းသားပြည်သူလူထုလူမှုဘဝတိုးတက်မြင့်မားရေးအတွက်အရေးတကြီးလိုအပ်နေတဲ့ပြစ်စစ်တအားကိုအခုထက်ပိုပြီးထုတ်လုပ်သုံးဆွဲနိုင်မှာဖြစ်ကြောင်းပ
ါ။ဒါကတော့သတင်းစာဆရာဦးစီတူအောင်မြင့်ရဲ့ပြည်ရင်းတုံးတက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အခုလိုထူးထူးဆန်ဆန်သတင်းတွေကိုမက်ကင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဖရန်စီနိုင်ငံ VOD Channel မြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်ပြိုင်ပွဲတွေမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတရုတ်ရေကူးတပ်ဖြင့်တမားတယောက်ကသူ့ရဲ့ချစ်သူကောင်မလေးကိုလက်ထပ်ခွင့်တောင်းခဲ့ပါတယ်။ဒိုင်မင်ထိုးပြိုင်ပွဲအပြီးဒုတိယငွေတစ်စိမ့်လက်ခံပြီးချိန်မှာသူ့ရဲ့ကောင်မလေးဟဲဂျီကိုလက်ထပ်ခွင့်တောင်းခဲ့တာပါ။လက်ထပ်ခွင့်တောင်းတဲ့ကျင်ကိုင်းဆိုတဲ့ကောင်လေးကလည်းအိုလံပစ်ကျေးဇူးတင်ဆုရှင်ဖြစ်ပြီးတော့ကံကောင်းစွာပဲသူ့ကောင်မလေးကလည်းသူ့ရဲ့လက်ထပ်ခွင့်ကိုသဘောတူပါတယ်။ပြည်ခဲ့တဲ့ဖတ်တုန်းကလည်းဘရာဇီးအိုလံပစ်အမျိုးသမီးရက်ဂ်ဘီအားကစားသမားအီဇာဒိုရာဆယ်ရူလိုကိုကစားပွဲပြီးမှသူ့ချစ်သူကကွင်းထဲကိုပြေးဝင်လာပြီးတော့လက်ထပ်ခွင့်ချောင်းခဲ့ပါသေးတယ်ရှင်
ဂျပန်နိုင်ငံကအသည့်တီထွင်ဖန်တီးမှုသိပ္ပံနဲ့နည်းပညာပြတိုက်မှာပြသထားတဲ့ Octo လို့နာမည်ပေးထားတဲ့လူတူဆက်ရုပ်ဟာလူသားတွေရဲ့အမူအကျင့်တွေအတိုင်းလိုက်တူပနိုင်ပါတယ်။ဒီဆက်ရုပ်ကိုလူသားနဲ့တူအောင်အပြင်ပိုင်းသာမကအတွင်းပိုင်းမှာတူအောင်ဖန်တီးထားတာပါ။လေဖိအားတွေကစွမ်းအင်ကိုသုံးပြီးဆက်ပစ္စည်းတွေနဲ့ပြုလုပ်ထားတဲ့လက်ကိုယ်လုံးမျက်နှာတို့ကိုလှုပ်ရှားစေတဲ့ Neuromatic Actuator 42ခုကိုသုံးထားပြီးတော့ပတ်ဝန်းကျင်ရဲ့ပြောင်းလဲမှုကိုလိုက်ပြီးတုံ့ပြန်နိုင်စွမ်းရှိအောင်ကိုယ်ပိုင်အာရုံခံစနစ်ကိုလည်းထည့်သွင်းထားပါတယ်။အပြင်ကလူတစ်ယောက်ကထိမ့်ချုပ်เสียမလို့ပဲသူ့ဘာသာသူလှုပ်ရှားမှုနဲ့လှုပ်ဆောင်နိုင်အောင်ဖန်တီးထားတာပါလို့တီထွင်သူဟီရိုရှိအီရှီဂူရိုကပြောပါတယ်။ပတ်ဝန်းကျင်လှုပ်ရှားမှုအပူချိန်စိုးထိုင်းစတွေကိုစက်ရုပ်ကခံစားနိုင်တယ်လို့တချင်းမှဆိုနိုင်ပါတယ်။နောက်ပြီးတော့ဂျပန်နိုင်ငံရဲ့တပ်တန်းအရှိဆုံးဂုံတိုက်တစ်ခုဖြစ်တဲ့တာကာရှိမာယာဂုံတိုက်ကြီးမှာတော့လူသားတွေရဲ့ဘဝကိုအဆင်ပြေလွယ်ကူအောင်လှုပ်ဆောင်ပေးမယ်ဆက်ရုပ်အမျိုးမျိုးကိုဩဂတ်စ်လ6ရက်နေ့ကစပြီးပြသခဲ့ပါတယ်တက်စီးလို့ရပြီး joystick လို့ခေါ်တဲ့ဒုတ်ချောင်းလေးနဲ့ထိန်းချုပ်ရတဲ့ item ဆက်ရုပ်နဲ့ မိသားစုအားလုံးအတွက်ကပြဖြောပြပေးမယ် Premade AI လို့ကပြနိုင်တဲ့စက်ရုပ်တွေလည်းပါဝင်ပါတယ်ခင်ဗျာ
နိုင်ငံချုပ်ပြမျိုးအပြင်ပတ်နာကယိုကိုဟာမာစိတ်ကမ်းမျိုးလေးမှာနာမည်ကြီးဂျပန်ရုပ်ရှင်တွေကကော်စီလာကိုပြကန်းအနေနဲ့ဖွင့်လင်းပြသခဲ့ပါတယ်။ရုပ်ရှင်ထဲမှာပဲမြင်မှုကြားတဲ့ကော်စီလာကိုအပြင်မှာတကယ်တွေ့ရတဲ့အတွက်အံ့ဩစရာကောင်းပါတယ်လို့ပြကန်းလာသူတူကပြောပါတယ်။လူတယောက်ကလည်းကော်စီလာဝတ်စုံပြေးဝတ်ဆင်ပြီးတော့ဖဲချိုးဖြတ်ဖွင့်လင်းပေးခဲ့တာပါ။ကော်စီလာရုပ်ရှင်တွေဟာပတ်စံနဲ့နဲ့ပဲတုံးပြီးရိုက်ထားတဲ့ရုပ်ရှင်တွေလို့တချို့လူတွေကပြောပေမဲ့ဒီရုပ်ရှင်တွေမှာနှံ့နေတဲ့အတိတ်ပဲတွေရှိပြီးတော့အရန်ကောင်းပါတယ်လို့ကော်စီလာနှစ်သက်သူတူကပြောပါတယ်ရှင
်ကဘာတလောထူးခြားစံပြအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အတန်းကနေတနင်္လာနေ့မနေ့ဖက်ကထုတ်လွှင့်ပေးတဲ့တနာ ይ ကြအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းတုံမီတာ16 19နဲ့24ဒုကနေပြန်လည်ထုတ်လွှင့်တော့မှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တင်းနေလာနေမြန်ခင်အစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ
်ဒီကနေ့တင်းနေလာနေမှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးဆက်စမာဆွာရက်ဟာနေပြည်တော်ကိုလာရောက်ပြီးသမ္မတဦးထင်ကျော်နဲ့ရောနိုင်ငံခြားရေးဝန်ကြီးလက်ဖြစ်နိုင်ငံတော်အတိုင်းအမြံလက်ဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒါအမျိုးသားဒီမိုကရေစီပါတီအာဏာရချိန်ကစပြီးအိန္ဒိယချင်းအိန္ဒိယနိုင်ငံအဆင့်မြင့်ခေါင်းဆောင်တဦးပထမဆုံးတာရောက်တာဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေဟာအစိုးရနဲ့တနင်္ဂနွေတိုင်းတာနဲ့အပြည့်အရရေးသဘောတူလက်မှတ်ရေးထိုးဖို့အတွက်ဒီလကုံမှချင်းပမဲ့27ရာစုပင်လုံးတိုင်းဒေသညီလာခံမှာပါဝင်နိုင်ရင်နီးလန်းတွေဖြစ်နေအချက်၈ချက်ကိုအစိုးရစီမှာကန့်လန့်လိုက်ပါတယ်။တူရကီနိုင်ငံအရှိတောင်ပိုင်းကတ်စ်လူမျိုးအများစုနေထိုင်ရာဂဇန်တစ်မြို့ကမင်္ဂလာဆောင်တစ်ခုမှာစနေနေ့ကအသေးကံဘုံခွဲဖောက်ခွဲသူဟာကလေးငယ်တူဖြစ်ပြီးဘုံတံကြောင့်52ဦးတည်းမနေ့တေဆုံးခဲ့ရတယ်လို့တူရကီသမ္မတကပြောကြားလိုက်ပါတယ်။အခုဒေသဆန်လရင်တနင်္လာနေ့ညရီယိုအိုလံပစ်ပိတ်ပွဲအခမ်းအနားကိုကျင်းပနေပြီဖြစ်ပါတယ်။ဒီပွဲမှာအမေရိကန်ကိုစားပြုအလံကံချီတက်ဖို့အတွက်အမေရိကန်အိုလံပစ်အသင်းဝင်တွေကဂျွန်ဘာချန်ပီယံဆမ်မွန်ဒေါ့စ်ကိုရွေးချယ်ပါတယ်။တနင်္လာနေ့တိုင်ပွဲအားလုံးပြီးသွားချိန်မှာအမေရိကန်ကရွှေတံဆိပ်48ခုနဲ့ပထမရနေပါတယ်။လူဝီဇီယားနားပြည်နယ်အရှိတောင်ပိုင်းအကြီးကျယ်ရေးပေးတဲ့နေရာမှာပြည်နယ်ထူထောင်ရေးလုပ်ငန်းတွေစတင်နေပါပြီ
။ထိပ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အီလက်ဆန်ဖြစ်ပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကျန်းမာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.